Welcome to the Voice of America in Burmese.
ဒီမှာညာကြမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်စံကနေတနင်္ဂနွေနေ့ညပိုင်းမှာပါလာစီစဉ်နေကိုတန်လွင့်ပေးနေပါတယ်ကျွန်တော်ရန်တိုင်းမှာအခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာအခုဆိုရင်1.3သန်းကျော်နဲ့သေဆုံးသူ6000ကျော်ရှိသွားခဲ့ဖြစ်ပြီးဒီထဲမှာဥရောပနဲ့အမေရိကန်နိုင်ငံကထိခိုက်သေဆုံးမှုအများဆုံးရှိခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံအနေနဲ့ရှိလာမဲ့သတင်းပတ်တွေဟာအခက်အခဲဆုံးကာလတွေဖြစ်နေမယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ
်
ကမ္ဘာကောင်းအကြောင်းမလားဆိုတော့ပဲသေဆုံးမှုတွေအများကြီးရှိလာမှာပါလို့သမ္မတထရမ့်ကပြောသွားတာပါအမေရိကန်ပြည်ထောင်စုမှာယောဂကူးစက်ခံသူအရေအတွက်ဟာ3000ကျော်ရှိသွားခဲ့ဖြစ်ပြီးသေဆုံးသူကတော့8100ကျော်ရှိပါတယ်ဒီသေဆုံးသူတွေထဲမှာ3500ကျော်ကတော့နယူးယောက်ပြည်နယ်တစ်ခုတည်းကဖြစ်ပါတယ်ဥရောပဘက်မှာဆိုလဲစပိန်နိုင်ငံမှာတော့ယောဂကူးစက်ခံသူအရေအတွက်ဟာ3000ကျော်ရှိသွားပြီဖြစ်ပြီးတော့စပိန်ဟာဥရောပမှာအီလီကိုကျော်ပြီးတော့ယောဂကူးစက်ခံသူအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။သေဆုံးသူအရေအတွက်ကတော့1000ကျော်ရှိတယ်လို့ဆိုပါတယ်။ဒါကြောင့်ဧပြီလ17ရက်နေ့အထိတနိုင်ငံလုံးအတိုင်းအတာနဲ့နောက်ထပ် 15 ရက်ကြာအပြင်းမထွက်ပဲထပ်နေကြဖို့ကိစ္စကိုထပ်တိုးသွားဖို့အတွက်စပိန်အာဏာပိုင်တွေဘက်ကပြင်ဆင်နေပါတယ်။အီတလီမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်းဟာ1000ကျော်ရှိပြီးဆရာဝန်83ယောက်သေဆုံးခဲ့တယ်လို့အီတလီမျိုးသားကျန်းမာရေးဌာနကပြောပါတယ်အီတလီမှာစုစုပေါင်းယောဂကူးစက်ခံရသူ3000ကျော်နဲ့သေဆုံးသူ1000ကျော်ရှိပါတယ်ဗြိတိန်မှာတော့စနေနေ့ကနောက်ထပ်ယောဂကူးစက်ခံသူ908ယောက်ရှိတဲ့အတွက်အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူက4300ကျော်ရှိသွားပြီဖြစ်ပြီးဗိုင်းရပ်စ်ကူးစက်ခံရမှုအန္တရာယ်ကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းတဲ့အစီအစဉ်တစ်ရပ်အနေနဲ့အကျဉ်းသားတွေထောင်ထဲချီပြီးလွှတ်ပေးသွားမယ်လို့ဗြိတိန်တရားရေးဌာနကမနေ့ကကြေညာပါတယ်ပြင်သစ်မှာတော့ယောဂကူးစက်ခံသူ8300ကျော်နဲ့သေဆုံးသူ6500ကျော်ရှိပါတယ်ခင်ဗျာအာရှဘက်မှာဆိုရင်လည်းဂျပန်နိုင်ငံတိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ130ကျော်ရှိတယ်လို့တိုကျိုမြို့တာဝန်ရှိသူတွေကကိုးကားပြီးတော့ဂျပန်နိုင်ငံရဲ့ NHK သတင်းကဒီနေ့မှပြောကြားလိုက်ပါတယ်။ဒါဟာဂျပန်နိုင်ငံမှာတရက်ထဲမှာရောဂါကူးစက်မှုအများဆုံးကူးစက်ခံရတာလည်းဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ1000ကျော်သွားခဲ့ပြီဖြစ်တယ်လို့ NHK ကပြောပါတယ်။အခုရက်ပိုင်းနေ့အတွင်းလူရေ73သန်းလောက်ရှိတဲ့တိုကျိုမြို့မှာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်တိုးလာတာကြောင့်လူတွေကိုအိမ်ထဲမှာပဲနေကြဖို့တိုကျိုမြို့အာဏာပိုင်တွေကပြင်းပြင်းထန်ထန်တိုက်တွန်းနေပါတယ်။လူတွေရဲ့အသက်အန္တရာယ်တွေရှိနေတဲ့အတွက်မြို့ကန်တွေအနေနဲ့မလိုအပ်ရင်အပြင်မထွက်ကြဖို့တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုဟီကီကထပ်ပြီးတော့ပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်3000ကျော်ရှိပြီးသေဆုံးသူ83ယောက်ထပ်မင်းရှိပါတယ်။တိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်တွေတိုးလာနေတာကြောင့်ဗဟိုအစိုးရအနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့တောင်းဆိုမှုတွေလည်းတိုးလာနေပါတယ်ခင်ဗျာ။ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေတာမှာရှေ့တောင်အာရှနိုင်ငံတွေမှာလည်းဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးမှုတွေထပ်ပြီးတော့ရှိလာနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့ယောဂါကူးစက်ခံသူနောက်ထပ်152ယောက်ရှိပြီး7ယောက်သေဆုံးခဲ့ပါတယ်။ဒါကြောင့်ဖိလစ်ပိုင်နိုင်ငံမှာအခုဆိုရင်ယောဂကူးစက်ခံသူစုစုပေါင်း3100ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူက152ယောက်ရှိတယ်လို့ဖိလစ်ပိုင်နိုင်ငံကပြောပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံမှာဆိုရင်လည်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ102ယောက်ရှိပြီးတော့3ယောက်သေဆုံးခဲ့တယ်လို့ထိုင်းနိုင်ငံရဲ့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဧပြီလကကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ခြင်းကစပြီးအခုချိန်ထိဗိုင်းရပ်စ်ကူးစက်ခံသူ2169ယောက်ထပ်မင်းရှိပြီးသေဆုံးသူ23ယောက်ရှိပါတယ်။မလေးရှားနိုင်ငံမှာဆိုရင်လည်းဒီနေ့မှာယောဂကူးစက်ခံသူ169ယောက်ကိုထပ်တွေ့ရှိခဲ့ပြီးတော့နောက်ထပ်4ယောက်သေဆုံးခဲ့တယ်လို့ပြောပါရယ်။ဒါကြောင့်မလေးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ3600နဲ့8000အရှာဒေသတွင်းမှာယောဂကူးစက်ခံမှုအများဆုံးနိုင်ငံဖြစ်ပါရယ်။ဒီကနေ့အထိမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း62ယောက်ရှိတယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနကတော့ပြောပါရယ်။မြန်မာနိုင်ငံမှာတော့မနေ့ကယောဂကူးစက်ခံသူတဦးကိုထပ်မံတွေ့ရှိခဲ့ကြတဲ့အခုဆိုရင်ယောဂကူးစက်ခံသူအရေအတွက်ဟာ21ယောက်ရှိသွားပြီဖြစ်ပြီးဒီထဲကမှငကူယောဂအခန်းရှိသူတဦးသေဆုံးခဲ့ကြတဲ့သေဆုံးသူတဦးရှိတယ်လို့ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့တောင်းတလေးနဲ့ခွဲချမှတ်ခံရတဲ့တရုတ်နိုင်ငံကထင်ရှားတဲ့လူခွင့်ရှင်တွေဝန်ကန်ဇန်ကိုတရုတ်အာဏာပိုင်တွေကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့လည်းအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အာဏာပိုင်တွေကသူ့ကိုမိသားစုနဲ့တွေ့ခွင့်မပေးဘဲတရုတ်နိုင်ငံအရှေ့ပိုင်းရှန်တုံးပြည်နယ်ကသူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျီနန်မျိုးမှာ14ရက်ကြာတည်ဆောက်ခွဲနေဖို့ခေါ်သွားတယ်ဆိုပြီးတော့ဇနီးဖြစ်သူလီဝန်ဇူးကပြောပါတယ်။ နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တရုတ်နိုင်ငံမှာမတရားအသွင်ဖြစ်ကြီးညာထားတဲ့ဖာလွန်ဂေါင်အဖွဲ့ဝင်တွေအတွက်ရှင်းလင်းလိုက်ပေးခဲ့တဲ့ဝန်ကန်စန်းကိုအာဏာပိုင်တွေကနေကျဲချုပ်နဲ့ချိန်ကြာဆက်ပြီးထိန်းချုပ်သွားမှာကိုသူ့ရဲ့ဇနီးနဲ့လူခွင့်ရေးအဖွဲ့တွေကစိုးရိမ်နေကြပြီးအခုလိုလှုပ်ဆောင်တဲ့ပုံမှာလည်းအလွန်ကိုဒေါသထွက်မိတယ်ဆိုပြီးတော့သူ့ရဲ့ဇနီးဖြစ်သူကပြောပါတယ်ခင်ဗျာ
and then ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျမမြတ်သစင်အောင်ပါရှင်တရင်တွေကိုဆက်လက်ကြီးညာပြီးသွားပါမယ်ကမ္ဘာတလွာကိုရိုနာဗိုင်းရပること့စ်ကူးစက်ပြန့်နေနေရာကြောင့်ပိုဟန်မင်းကြီးဖရန်စစ်အပါဝင်ကမ္ဘာနီးယားအနှံ့အပြားကခရီးယန်ဘာသာဝင်တွေအတွက်ဒီနေ့အီစတာပွဲတော်ကိုခရိုင်နှစ်တွေလို့ကျင်းပနိုင်မှာမဟုတ်ပါဘူး။စီရန်နဲ့လေပွဲတွေကိုဖျက်သိမ်းထားတယ်လို့ပိုဟန်မင်းကြီးဖရန်စစ်အနေနဲ့လေဧပြီ9ရက်အီစတာတနင်္ဂနွေ Palm Sunday ဆုဝေးဆုတောင်းပွဲတွေကိုခရိုင်နှစ်တွေလို့စိန့်ပီတာယဉ်ပြင်အပြည့်ပရိသတ်တွေနဲ့မကျင်းပဘဲနဲ့စိန့်ပီတာခရီးယန်ဘုရားကျောင်းမှာပဲအချင်းယုံပြီးတော့ကျင်းပခဲ့ရပါတယ်။တချို့နေရာတွေမှာတော့လူချင်းခက်ခွာခွာနေပြီးကလေးတွေအတွက်ရိုးရာမပြေကျဲဟုကောက်ပွဲကျင်းပသွားမယ်လို့ပြောပါတယ်။ Venezuela နိုင်ငံမှာတော့ခရီးယန်ဘုန်းတော်ကြီးတွေကားနဲ့လှည့်လည်ပြီးတော့ဝတ်ပြုဆူတောင်းပေးဖို့စီစဉ်ထားတယ်လို့ပြည်သူတွေကအိမ်ပဒင်းတွေနဲ့ဝရဏတွေကနေပါဝင်ဆူတောင်းကြဖို့ဖိတ်ခေါ်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းအလားတူပြုလုပ်သွားဖို့အဆုပြုထားပါတယ်။ဒီနှစ်မှာတော့ Corona Virus ကရောဂါကြောင့်ကမ္ဘာနိုင်ငံအနှံ့ Easter ပွဲတော်တွေကိုလူစုလူဝေးနဲ့ကျင်းပမှာမဟုတ်ပဲ FaceTime နဲ့ Zoom တို့လို application တွေကိုအသုံးပြုပြီးတော့ TV နဲ့ online ကတဆင့်သာဝတ်ပြုဆူတောင်းပွဲတွေကိုပြုလုပ်သွားဖို့စီစဉ်ထားပါတယ်ရှင် American ပြည်ထောင်စု Maryland ပြည်နယ်တွေကလူဝေးမှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းမှာထိန်းသိမ်းထားသူတွေက2ဦးကို Coronavirus ကူးစက်နိုင်ခြင်း NDA မြင့်မာတဲ့အတွက်ပြန်လွှတ်ပေးဖို့သက်ဆိုင်ရာရှေ့နေတွေရဲ့တောင်းဆိုချက်ကိုအစိုးရတရားသူကြီးကအငြင်းပယ်လိုက်ပါတယ်တကယ်လို့ထိမ့်သိရေးစခန်းမှာယောဂကုသမှုရှိခဲ့ရင်ဒါမှမဟုတ်ယောဂလက္ခဏာပြတဲ့သူတွေကိုထိထိကျကျစစ်ဆေးမှုတွေလုပ်ဆောင်ဖို့ခက်ခဲမယ်ဆိုရင်တော့ဒီထိမ့်သိထားသူနှုတ်ကိုပြန်လွတ်ဖို့အမြန်ဆုံးစဉ်းစားပေးမယ်လို့ရွှေပြောင်းအခြေချအခွင့်အရေးဆိုင်ရာရှေ့လီတွေရဲ့တင်ပြတောင်းဆိုချက်တွေပေါ်မှာခရိုင်တရားသူကြီးသီယိုဒေါ်ချောင်းကတောက်ကြံနေကပြောပါတယ်အခုပြန်လွှတ်ပေးဖို့ညှဉ်းဆန်းခံရသူနှုတ်ကိုတရားရုံးလုပ်ငန်းတွေမပြီးပြတ်သေးတဲ့အတွက် Maryland ပြည်နယ် Worcester မြို့နယ်နဲ့ Howard မြို့နယ်ထိန်းသိမ်းရေးစခန်းတွေမှာထားရှိတာပါဒီထဲကအသက်52နှစ်အရွယ် El Salvador နိုင်ငံသားတရားခံဖြစ်သူကစီးကျူယောဂါရှိသလိုအသက်54နှစ်အရွယ် Guatemala နိုင်ငံသားတူကတော့သွေးတိုးယောဂါနဲ့စီးကျိတ်ပြဿနာတွေရှိတယ်လို့ပြောပါတယ်ထိန်းသိမ်းရေးစခန်းတွေမှာယောဂါမပြန့်ပွားအောင်လူဝင်မှုကြီးကြပ်ရေးဌာနကလှုံ့ဆော်ထားတယ်ဆိုပေမဲ့စခန်းတွေမှာလူများပြလို့နေအတွက်တန့်ရှင်းမှုမရှိနိုင်တာနဲ့ယောဂကုသမှုမရှိအောင်လူချင်းခက်ခွာခွာနေဖို့မလွယ်ကူရာကြောင့်အခုလိုပြန်လွတ်ပေးဖို့တောင်းဆိုရာကြောင့်သက်ဆိုင်ရာရှင်တွေကတင်ပြထားပါတယ်တမနာဒေါ်နယ်ထရမ်ယာဒုကနေဖယ်ရှားခဲ့သူထောက်လှမ်းရေးအတိုင်းဝန်းရဲ့စစ်ဆေးမှုချုပ်မိုက်ကယ်အက်ဒကင်ဆန်ဟာဂုဏ်သတင်းမဲ့သူတစ်ယောက်ဖြစ်တယ်လို့တမနာထရမ်ကပြောပါတယ်ဒီနေ့အစောပိုင်းမှာသမရကိုတရားဆဆူဖို့အထီးဥတီသွားခဲ့တဲ့အတွင်းလူသတင်းပေးရဲ့တိုင်တန်းချက်ကိုစစ်ဆေးမှုချုပ်မိုက်ကယ်အက်ကင်ဆန်အနေနဲ့ကွန်ဂရက်စ်ကိုမပြောခင်တင်ဘူးလို့သမရထရမ့်ကပြောပါတယ်အက်ကင်ဆန်ကအစီရင်ခံစာအထုကိုလက်ခံပြီးတော့ကွန်ဂရက်စ်ကိုတင်ပြခဲ့ရလို့လည်းသူကပြောပါတယ်မိုက်ကယ်အက်ကင်ဆန်တို့သမရကယာယီကနေထုတ်ပြန်တဲ့နဲ့ပတ်သက်ပြီးအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်တစ်အမတ်အက်ဒမ်ရှက်ဖ်ကနိုင်ငံတော်အကြံတဲကြားရောက်နေတဲ့အခုလိုအချိန်မှာသမ္မတထရမ့်ဟာအမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကိုဦးစီးနေတဲ့ဦးခေါင်းပိုင်းကိုဖျက်တောက်လိုက်တာလို့ MSNBC သတင်းဌာနကပြောပါတယ်။အက်ကင်ဆန်တို့ယာရုကထုတ်ပယ်လိုက်တာဟာလာမယ့်ရက်30အတွင်းမှာအသက်ဝင်မယ်လို့လည်းသမ္မတထရမ့်ကအမေရိကန်အထက်နဲ့အောက်လွှတ်တော်တွေကထောက်လှမ်းရေးကော်မတီတွေကိုပြောပါတယ်။သူ့အနေနဲ့အက်ကင်ဆန်အပေါ်မှာယုံကြည်မှုမရှိတော့ဘူးလို့ပြောတယ်လို့သူ့နေရာကိုအစားထိုးမဲ့သူအမည်ကိုလည်းနောက်ပိုင်းမှာထုတ်ပြန်ကြေညာသွားမယ်လို့ပြောပါတယ်။ဆိုမာလီအစိုးရနဲ့ပူးပေါင်းညှိနှိုင်းပြီးတော့ El Shabaab အကြမ်းဖက်အဖွဲ့ကိုတောက်ချာနေကလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ American နိုင်ငံရဲ့ Africa တိုက်ဆိုင်ရာစစ်ဌာနချုပ်ကပြောပါတယ်။ El Shabaab အဖွဲ့ဟာ Al Qaeda အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အကြမ်းဖက်အဖွဲ့ဖြစ်ပါတယ်။ AP 3ရဲ့နေက Bush Madina အနားမှာလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Africa တိုက်ဆိုင်ရာစီးပူးစီးဌာနချုပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ သူနှစ်ဦးတွေ့ချင်မှုတွေရလေချောင်းကတိုက်ခိုက်လို့အကြမ်းဖက်သမား၅ဦးသေဆုံးခဲ့ပြီးတော့အရသာထိခိုက်သေဆုံးမှုမရှိဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ဆိုမာလီနိုင်ငံနဲ့ပြည်သူတွေရဲ့လူကြုံရေးတိုးတက်ကောင်းမှုမျိုးစီးပွားရေးဖွံ့ဖြိုးတိုးတက်လာစေဖို့ဆိုမာလီအစိုးရနဲ့အတူလက်တွဲလုပ်ကိုင်နေတာလို့အာဖရိကတိုက်ဆိုင်ရာစစ်ဌာနချုပ်ကပြောပါတယ်။စီးရေးတက်တက်နဲ့ဆိုမာလီနိုင်ငံတွင်တည်ငြိမ်မှုမရနိုင်ဘူးဆိုတာကိုစစ်ဌာနချုပ်နဲ့နိုင်ငံတကာမိဖက်နိုင်ငံတွေကနားလည်သဘောပေါက်ကြောင်းနဲ့ဆိုမာလီပြည်သူတွေအတွက်အခွင့်အလမ်းတွေပေးအပ်ဖို့လိုကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အကျံဖတ်မှုပဋိပက္ခအာဟာရချို့တဲ့မှုနဲ့အိုးအိမ်ဆုံးခွာထွက်ပြေးရတွေကိုကြုံတွေ့နေရစင်မှာပဲကိုဗစ် -19 NDA ကိုလည်းရင်ဆိုင်နေရတာကြောင့်ဆိုမာလီနိုင်ငံအတွက်အရေးကြီးတဲ့အခြေအနေကိုရောက်ရှိနေပြီလို့နိုင်ငံတကာချက်ချင်းဤအဖွဲ့ကပြောပါတယ်ရှင်ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းလွှာရီနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးသွားပါမယ်ရှင်
။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းတွေမြင့်နေတဲ့အချိန်မှာမလေးရှားနိုင်ငံလန်ကွာဝီကျွန်းကိုလေစီးတဲ့ဒုက္ခသည်200ဟာအစုဝေးနဲ့ရောက်ရှိလာတာကြောင့်မလေးရှားအနာပိုင်တွေကအေဒီလ5ရက်နေ့မှာဖမ်းဆီးလိုက်ပါရဲ့။ဒီသတင်းကိုတင်ဆက်ပေးလိုပါရဲ့။လေစီးတဲ့ရိုဟင်ဂျာဒုက္ခသည်200ဟာအေဒီလ5ရက်နေ့မနေ့အစောပိုင်းမှာပဲမလေးရှားနိုင်ငံလန်ကာဝီကျွန်းပင်လယ်ကမ်းရပ်ကိုရောက်ရှိလာတာပါဒီသတင်းကိုရတာကြောင့်မလေးရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်မလေးရှားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားလာတဲ့အချိန်လူစုလူဝေးနဲ့ရောက်ရှိလာတာဟာအန္တရာယ်ကြီးမားကြောင်းမလေးရှားနိုင်ငံမြန်မာတိုင်ရုံကိုကိုစားပြုပြီးမလေးရှားထိန်းသိမ်းရေးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်မောင်ကပြောပါတယ်
သူတို့ဒီဇာတိစရိမှာတော့ယောဂပိုးပါလာမယ်မပါလာမယ်ဆိုတာတော့ဘယ်သူမှအကြည့်ချက်မပြောနိုင်ဘူးเนาะအဲ့တော့ဘူးချိန်မျိုးလာတဲ့အာမျိုးမှာတော့အရန်အန်ကြီးရဲ့ကြီးတာပေါ့ဘာလို့ဆိုနိုင်ငံတကာမှာဖြစ်နေတဲ့ခါကျတော့ဥပမာတစ်ခုပေါ့ဘင်္ဂလားဒေ့ရှ်ဘက်ကလာမယ်ဆိုလဲဒါဘင်္ဂလားဒေ့ရှ်ထဲမှာလည်းဒီယောဂအခြေအနေရှိနေတာပဲเนาะအဲ့တော့ဟိုအန်ကြီးရဲ့အရန်များတယ်ပေါ့เนาะအန်ကြီးရဲ့အရန်ကြီးလုံးကကြီးတယ်ဘာလို့ဆိုတော့ဒီဂျက်စကီကိုအကုန်လုံးပိတ်ထားတယ်လीကျွန်တော်ထိုင်းနေဇက်ကြီးဘက်မှာလည်းဖိတ်ထားတယ်နောက်ပြီးလင်းနေနဲ့လည်းအဝင်ထွက်ပြေကိုအကုန်လုံးဖိတ်ထားတဲ့အချိန်မှာဒီလိုမျိုးဝင်လာတယ်ဆိုတာကတော့ဟိုအရန်အန်ကြီးရဲ့ကြီးလုံးပါပဲ
ကလီစီဂျီရိုဟင်ဂျာ200ဟာအေပိလ5ရက်နေ့မနေ့ပိုင်းမှာကမ်းခြေနဲ့မီတာ900အကွာပင်လယ်ရင်းမှာရပ်နားနေတဲ့စက်နေတဲ့ဒင်းပေါ်ကနေကျွန်းဆောင်ဇက်ကိုရေကူးလာခဲ့တာဆိုပြီးမလေးရှားအနာပိုင်တွေကဆိုပါတယ်ဒါဟာပထမဆုံးအချိန်တော့မဟုတ်ပါဘူးပြီးခဲ့တဲ့နှစ်တွေလုံးကလည်းလန်ကာဝီကျွန်းကိုတင်းမောပြက်ပြီးရောက်ရှိလာတဲ့ရိုဟင်ဂျာတွေရှိခဲ့ပါတယ်သူတို့ဟာဒေနီယာကနေလာကြတယ်လဲဆိုတာကိုတော့ဆက်ပြီးတော့စုံစမ်းသွားမှာဖြစ်ကြောင်းမလေးရှားအနာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေမှာဖော်ပြနေကြတာပါမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3000ကျော်ရှိပြီးသေဆုံးသူကတော့60ကျော်ရှိသွားပါပြီမလေးရှားနိုင်ငံကစာတင်ကြောင်းနေဘာသာရေးဝိကျူစုတောင်းပွဲတွေလည်းပိတ်ပင်ထားပြီးပြီးခဲ့တဲ့လကတော့မလေးရှားနိုင်ငံမှာရိုဟင်ဂျာ2000လောက်ကိုဆစ်ဆစ်တင်းမှုတွေလုပ်ခဲ့တယ်လို့လည်းမလေးရှားသတင်းတွေမှာပါရှိပါတယ်ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ကမ္ဘာကယောဂကိုဗစ် -19 လူတချို့မှာစတင်ကူးစက်နေပြီဖြစ်တဲ့မြန်မာနိုင်ငံအတွင်းမှာအလွန်အမြဲကြီးတဲ့အဆုလိုက်ပြုံလိုက်တစ်စစ်ကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်ချိုတင်ကာကွယ်မှုတွေကိုအစိုးရဘက်ရောကျန်းမာရေးတာဝန်ရှိတဲ့သူတွေအနေနဲ့တင်းတင်းကြပ်ကြပ်ဆောင်ရွက်တဲ့အလို့အရေးကြီးတဲ့အခြေရောက်နေပြီလို့မြန်မာအမေရိကန်စေသိပ္ပံပညာရှင်ကအကြံပေးပြောဆိုလိုက်ပါတယ်အမေရိကန်စေသိပ္ပံဌာနရဲ့နောက်ဆုံးညွှန်ကြားချက်ဖြစ်တဲ့အပြင်ကိုမဖြစ်မနေထွက်ကြတဲ့အခါမျက်နှာဖုံးနှာခေါင်းစီးတွေတက်ဆင်ကြဖို့တိုက်တွန်းတယ်လို့အတက်တိုင်းဆုံးနေအိမ်တွေမှာပဲနေဖို့မြန်မာပြည်သူလူထုကိုအလေးနဲ့တိုက်တွန်းပါတယ်မြန်မာနိုင်ငံအတွင်းမှာကမ္ဘာ့ကယ်ရောဂါ COVID-19 စိုးရိမ်စရာနောက်ဆုံးအဆင့်မဖြစ်လာအောင်ဘာတွေဆောင်ရွက်သင့်ပါသလဲဆိုတာကိုတော့ဂျော်ဂျီယာပြည်နယ်အတ္တလန္တာမြို့တော်မှာကူးစက်ရောဂါတိုက်ချက်ရေးစေတုသင်္ကာတွေဆောင်ရွက်နေတဲ့အမေရိကန်စေသိပ္ပံပညာရှင်ဒေါက်တာမင်းမင်းဆိုးကအခုလိုတိုက်တွန်းပါတယ
်ဒီမှာအမေရိကန်ဆိုင်ရင်ဒီlocal transmission body ရပ်ကွက်ကျေးရွာထဲမှာဒီ COVID-19 ကျန်းမာမှုဘယ်လောက်ကြီးရှိတယ်မရှိလဲဆိုတော့ဖြစ်သုံးစစ်နဲ့သတ်မှတ်ထားတယ်။ website နဲ့အစ်မော်ရောက်နေတဲ့နော်ဟိုပြန်နှံ့မှုရောက်နေတဲ့အစ်မော်မူတည်ပြီးတော့ respond လုပ်တာ။ကျွန်တော်ပထမဆုံးဆင်းရပါခေါ်လဲဆိုတော့ကျွန်တော် history ရှိတဲ့လူပေါ့ travel history ရှိတဲ့လူတွေမှာတေယုတ်ကပြန်လာတော့ယူရီးယားပြန်လာတော့ယူရီးယားကိုပြန်သွားမှုမြင့်နေတဲ့နိုင်ငံတွေပေါ့နော်အဲ့လိုနိုင်ငံတွေကနေပြန်လာတဲ့ဒီရှိတယ်ဆိုရင်ဟိုဟိုတယောက်ဒီတယောက်အဲဒီလိုမျိုးဆိုရင်ရက်ွက်တဲမှာတော့ကျန်းမ်းမှုတော့မရှိဘူးသူနဲ့ဖြစ်ဖြစ်ခဲ့တဲ့လူတွေလောက်ကိုကျွန်တော်တို့က contact tracing ပေါ့သူတို့နောက်ကိုပြန်လိုက်ပြီးတော့အချိန်မီဖုတ်လိုက်နိုင်တယ်ဖြစ်ဖြစ်ခဲ့တဲ့လူ quarantine လုပ်နိုင်တယ်ဆိုရင်ဒါကြောင့် level 1ပေါ့ community transmission တိကျမှရှိတယ်ဒီတဲ့အစ်စ်ဆုံးလာရင်ကျွန်တော် sustained community transmission ဆိုတာဟိုယောဂပိုးဆက်လိုက်တယ်လူနာကိုယောဂပိုးတွေ့တယ်လူနာကိုရာသွေးမေးခြင်းသူမှာ travel history မရှိယောဂပိုးပြန်မှာကိုမြင့်နေညာတဲ့နိုင်ငံတွေကနေပြန်လာတဲ့ history လည်းမရှိခြေသွားရုံလည်းမရှိပဲနဲ့ယောဂပိုးကုခံရတဲ့နေသားရှိရင်ဒါဟာကျွန်တော်တို့ local body ရက်ွက်ခြေရော်ထဲမှာကူးစက်မှုရှိသလားဆိုပြီးတော့သံသယလို့ပေါ်လာပြီဒီလိုမျိုးဖြစ်လာရင်တတိထားမယ်ဗမာပြည်နေသားအရိနေသားမှာရှိတယ်ဟောတော့ဒီတယောက်ကနေနောက်၄ရက်ကျော်မှာနှစ်ယောက်ဖြစ်သွားနိုင်၃ယောက်ဖြစ်သွားတယ်ကျွန်တော်တို့ခေါ်တော့are not for reproductive numbers covid 19ရလူတယောက်ကနေနောက်နှစ်ယောက်ကိုများဖြင့်3-4ရက်တွင်မှပြန်သွားနိုင်ဒီဘက်ရောက်ပြီးမရှိဘူးဆိုရင်ကျွန်တော်တို့သတိထားမယ်နောက်ဆိုရင်ကျွန်တော် level 2သတ်မှတ်ဟိုတက်ဖက်ရဟိုဒီ covid 19ဟိုတုတ်ပြန်နဲ့မပြတ်တုတ်ပြန်နဲ့ဖွဲ့ချီဖွဲ့ပြီးတော့ဒီမှာချက်တွေဒီမှာပြောထားဖို့ရတယ်အဲ့တော့ဗမာပြည်နေသားသတိနေသားမှရှိဒီဆွဲတဲ့ခါမှာဒီတက်ဖက်ရဆိုရင်ဒီချိုရေးပါရောဒီမှာရည်ရည်ချင်တာတောင်းသူဒီဝေးပေါ်မှာလူသူရှင်ပြီးဖွင့်စည်းတွေဓာမီရဖောက်ရေအကုန်ပါရဲ့ဖွဲ့နေတေးချောက်ပြန်လောက်တာလေးထားပြီးမှ level 2ဆိုရင်ဘယ်လိုတုတ်ပြန်လဲ level 3ဆိုဘယ်လိုတုတ်ပြန်လဲဆိုတေးချောက်ပြန်နေဆွဲပြီးတော့ဒီ prepare လောက်တာ
ခုဆိုရင် new york မှာလည်းတော်တော်ဖြစ်လာပြီတော့ဒီပြည်နယ်တွေမှာလည်းဖြစ်တော့ဒီဒီမှာဆိုလို့ရှိရင်ဟိုမှာ washington dc maryland virginia ဆိုလို့ရှိရင်သူတို့ဒီနေ့မှာရှိတဲ့တာဝန်ရှိသူတွေဘက်ကနေပြီးတော့လူလူကိုဘယ်လိုနေရမလဲအခုဆက်ပြတ်မှမှုမရှိအောင်ဘယ်လိုကာဝယ်မှုတွေရှိမလဲဆိုတာသူအစစ်အစစ်ညွှန်ကြားချက်သဘောမျိုးတွေနဲ့သူတို့တားတဲ့ဟာမျိုးတွေရှိရပါဘောဆိုဗမာပြည်သူတွေကိုရောအခုလိုလက်တလောအနေထားမှာပေါ့ဆရာဘာများပြောချင်တာသတိပေးချင်တာရှိပါလေခင
်ဟိုပေါ့နော်ထပ်ပြီးပြောချင်တာကတော့ volunteer တွေပေါ့နော် volunteer တွေသူကနှာခေါင်းကြီးတွေပေါ့နော်အဲ့ဒီလေးတွေတော့တတ်နိုင်များဝတ်ထားပြီးပေါ့ဒီသူချင်းဒီ quarantine လုပ်တဲ့လူတွေဒီတော့ကုရဲ့ခံမှာအခွဲသဘောပေါ်တော့တန်မြောက်ဝတ်ထားဖို့လေမဟုတ်ပဲနဲ့ဒီတိုင်းပတ်ကုနေအပြည့်ကြီးရနော်အဲကုသွား
တယ်ဟုတ်ကဲ
့အဲ့တော့မြန်မာပြည်သူပြည်သူကတော့လေအဓိကဒီအဓိကလုံးမှာ social distancing ပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ဒီကြောင်ချုပ်ပြီလို့ပြောတယ် CDC ကဒီ WHO ကတော့သုံးပြီလို့တတ်မှတ်ပြီကျွန်တော်တို့6ပြည်အထိဒီကြောင်ပြောထားတယ်အဲ့တော့ thematic ကပတ်ကုပါနေဘူးဓမ္မနဲ့ကlet's say ဘောနော်အခုကျွန်တော်မင်းနဲ့ဆိုရင် CDC ရဲ့ recommendation ကနှာခေါင်းစီးနော်မျက်နှာပုံးမျက်နှာစီးနှာခေါင်းစီးအုပ်ဖို့ဆိုပြီးပြောတာဘယ်ချိန်မှမရှိဘူး therapeutic plan ဘယ်မှာလဲမသိသေးဘူးခေါင်းဆုံးဟိုထိအောင်မှုကာကွယ်နိုင်ကူညီနိုင်မှုကလေးစုရဲ့ပေါ့အဲ social distancing ဒီလိုလုပ်မယ်ဒီထဲမှာပဲဒီ site ပြနိုင်တာပြန်ဖတ်နေလိုက်ဆိုရင်တော့ summer လောက်ဆိုတော့ကြာလိမ့်မယ်
ဒါကတော့ဂျော်ဂျီယာပြည်နယ်အတ္တလန္တာမြို့တော်ကအမေရိကန်စိတ်သိပ္ပံပညာရှင်ဒေါက်တာမင်းမင်းဆိုပါရှင်ကျွန်မဆုမွန်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ
်ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
အရေးဆွေးနွေးခန်းအစီအစဉ်ကိုတင်ပြခြင်းပါတယ်။2020အသံရှင်းဆုံးအာဆီယံဆံပြမြို့ဖြစ်တဲ့အရွေးခံရတဲ့မြန်မာနိုင်ငံကမြို့၃မြို့တည်းကတမြို့ဖြစ်တဲ့ကယားပြည်နယ်ရဲ့မြို့တော်လွိုက်ကော်ကိုလှပတန့်ရှင်းအောင်မြို့တော်စီမံကဘာတွေလှုပ်ဆောင်နေပါသလဲ။ကယားပြည်နယ်စီမံတာယာရေးနဲ့လူမှုရေးဝန်ကြီးဌာနဝန်ကြီးဒေါက်တာအောင်ကျော်ထေးကိုကျွန်မခင်မျိုးသက်လွိုက်ကော်မှာတွားရောက်တွေ့ဆုံမေးမြန်းခဲ့ပါတယ်။
ကျန်စာရင်းနဲ့လူမျိုးရေးဝန်ကြီးဒေါက်တာအောင်ကျော်ထေးအခုလိုမျိုးဒီဝေးမှာဖြေကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ။ဆရာအခု ီ like a ကဆိုလို့ရှိရင်အချင်းအမအတန်ရှင်းဆုံးမျိုးတော့ဆုရရမျိုးတစ်မျိုးထဲမှာပါပါတယ်ဆရာဒီလိုဆုရဖို့အတွက်ကအားလုံးပေါ့နော်လူမှုရေးချမ်းသာရေးဒီကဒီတန့်ရှင်းမှုပေါ့နော်အဲ့ဒါကြီးအားလုံးဟိုပြည့်စုံမှသူတို့ပေးကြပါတယ်ဆရာဒီလိုမျိုးဆုရအောင်အာဆီယံအတန်ရှင်းဆုံးဆုရအောင်ဆရာတို့ဘာတွေလုပ်နေလဲပထမဆုံးအချမ်းတင်းလေးပြောပြပေးပါဆရာ
ဆင်းလို့ပေါ့နော်ဒါပထမဆုံးပြောရင်တော့ဒါတော့ဒီဟိုတယ်ခီးနဲ့ဆိုင်နဲ့စုပေါ့နော်အာဆီယံကလင်းတူရီဇမ်အဝတ်2019ပေါ့ဒါမဲ့ဟိုတယ်ကြီးဆိုပေမဲ့လည်းပဲဆက်စပ်ဌာနတွေအားလုံးကတော့အတက်နိုင်ဆုံးဝိုင်းဝန်းပြီးတော့ကြိုးပမ်းကြတာပေါ့နော်ဟိုဆက်စပ်ဌာနဆိုတာကဥပမာဆိုကျွန်တော်စီပင်သာရရေးဌာနလည်းပါမယ်ပေါ့နော်နောက်တစ်ခါပတ်ဝန်းကျင်ထိန်းသိမ်းရေးပေါ့နောက် NGO တို့ ING တို့ CDO CSO တို့နောက်ဒေသခံပြည်သူလူထုတွေပေါ့နော်ဒါတွေအားလုံးရဲ့စုပေါင်းအားကြောင့်ပဲဒီလိုအောင်မြင်မှုရတယ်လို့ပဲကျွန်တော်တို့ထင်ပါတယ်ဒီကျွန်တော်တို့စီပင်နဲ့ပတ်သက်လို့ကတော့ဒီခုနှစ်မြို့နယ်ရှိတယ်ပေါ့လွိုင်ကောတော့ဒီနယ်မြို့တော့ပေါ့ဒီနယ်မြို့တွေဖြစ်တဲ့အခါကျတော့ကျွန်တော်တို့အတက်နိုင်ဆုံးပေါ့နော်ဒီတစ်နှစ်ထက်တစ်နှစ်အားညက်ချက်လေးတွေကိုနည်းနိုင်မြန်နည်းအောင်ပေါ့နော်ဟာဝန်ထမ်းအင်အားအားနည်းတာလားနောက်တစ်ခါကျွန်တော်တို့လုပ်ငန်းပိုင်းသုံးဆောင်တွေပေါ့ဆိုကြပါစို့အမိုက်သိရင်လိုမျိုးဒီအပင်တွေရေလောင်းမဲ့ရေတဲကားလိုမျိုးစားတဲ့ဖြစ်မို့တော့ဟိုဝန်ထမ်းရဲ့ capacity ဆိုရင် engineer site မျိုးပေါ့ဒါမျိုးလေးတွေပေါ့နော်ဟိုဖြည့်စည်းတာမှာစတစ်နှစ်တစ်နှစ်ပေါ့နော်ဒီခုနှစ်မျိုးနဲ့လုံးမရအောင်ပေါ့နော်မလွိုက်ကုန်မျိုးနဲ့ဆိုလို့ရှိရင်လည်းစီပင်တရားရေးဌာနတွေမှာအဆင့်တမတ်ချက်ရှိတယ်ပေါ့နော်ဒါဒီကကြီးကဝေကန်ကကြီးငါစလုံးထိပေါ့စလုံးဆိုရင်တော့ဒါအခွန်ခအနေဆုံးရတဲ့အောက်ဆုံးအဆင့်ပေါ့ဒီလွိုက်ကောတော့ကကြီးအဆင့်ပေါ့နော်ဒီစူပါတီတက်လာတဲ့အချိန်ကျတော့သူကနောက်ဆုံးအဆင့်ဖြစ်တဲ့အထူးအဆင့်ကိုအဆင့်မြင့်ပြီးလို့ရတယ်ကြောင့်မလို့အထူးအဆင့်တွေကိုလည်းတုံ့မြင့်ပြီးတော့ကျွန်တော်ဒီအစိုးရဖွဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းပေးခဲ့တယ်ပေါ့ဒီအောက်ခြေဝန်ထမ်းတွေပေါ့အထူးသဖြင့်တော့ဒီကျွန်တော်တို့ဟိုအဓိကစိန်ခေါ်မှုကတော့နေစာဝန်ထမ်းတွေပေါ့နော်ဟိုတိတ်မမြဲဘူးပေါ့နော်နေစာရဲ့တဘာဝကတော့ဝင်လေထွက်လေဖြစ်တော့သူတို့တွေကခဏခဏထွက်တယ်ပေါ့နော်ဆိုတော့ဒီနေစာဝန်ထမ်းလေးတွေလည်းပဲအဆင့်မပြတ်ရအောင်နောက်သူတို့ကိုလည်းတတ်နိုင်တဲ့ဘက်ကအကြည့်ပေးရအောင်ပေါ့နော်အကုန်လုံးပေါ့ဆိုတော့ဝန်ထမ်းအင်အားဟိုအောက်ခြေဝန်ထမ်းတွေကိုပြီးဟိုဆိုဖြည့်နိုင်ဖို့အတွက်ကိုလည်းကျွန်တော်တို့အလေးနဲ့ထားစဉ်းစားပြီးတော့ဆောင်ရွက်ပေးတယ်ပေါ့နော်။နောက်ဘတ်ဂျက်အနေနဲ့လည်းပဲအရင်လုံးဝဆိုလို့ရှိရင်ဒီစီပင်ရဲ့မူဝါဒအတိုင်းပေါ့ကိုရှာတဲ့ဝင်ငွေကိုပဲကိုလောက်အောင်သုံးရတဲ့သဘောရှိတယ်ပေါ့နော်။ဆိုတော့အစိုးရတိတောင်ယူတွေကဒီပြားတပြည်နယ်လုံးအနေနဲ့ကစီပင်သာရေးဌာနတွေကရှာနေတာ1.5 billion ပဲရှိတာပေါ့နော်ကျွန်တော်တို့ဒီကနေ့သုံးမယ်ဆိုဘလို့မှအဆင်မပြေဘူးပေါ့ဒါမဲ့ပြည်ထောင်စုဗဏ္ဍာရေးဘုံငွေရနေပြီးတော့ဒီထပ်မံဖြည့်ဆွတ်ပြီးတော့ပြီးတဲ့အခါမှာ6 billion လောက်ထိရတဲ့အခါကျတော့တော်တော်ကြီးကျွန်တော်တို့ဟိုဗဏ္ဍာရေးဘုံငွေသုံးဆမှုဘိုင်းလေးကိုညှင့်တက်ပြီးသုံးလာတဲ့အခါမှာဌာနတက်ကိုတော်တော်လေးကိုအလုပ်ဖြစ်အောင်လုပ်လာနိုင်တယ်ပေါ့နော်ဒါလေးတွေကလည်းဒီကြရပြည်နယ်စီမံသာယာရေးဖွဲ့ပေါ့နော်သူတို့ဖြင့်ပြည်နယ်မျိုးတော်ဖြစ်တဲ့လွိုင်ကော်မျိုးတော်ကိုဒီပြည်သားရည်နေနဲ့ပေါ့နော်ဒီအမိုက်သိန်းတာတွေစိတ်ငန်းစုပြေးလုပ်ငန်းတွေဆောင်ရွက်တာတွေအခွန်ကောက်တာတွေလမ်းမီအကုန်လုံးပေါ့လမ်းတရားပေါ့နော်ဒါတွေကမှဆဆောင်ရွက်တဲ့နေရာမှာတော်တော်ကြီးအထောက်အပံ့ပြုတာဖြစ်ပါတယ်ဒါကြောင့်မို့လို့ဒါဒီအနစ်ချုပ်ပြီးပြန်ပြောလို့ရှိရင်တော့ဒီတန်ရှင်တော်အာဆီယံခီးသွားမျိုးတော်စုကိုရတဲ့နေရာမှာစီပင်သားရည်ဌာနအနေနဲ့လည်းပဲဒီအစိုးရတင်လက်ထက်မှာပေါ့နော်ဘန္ဒယုံမွန်ငွေတွေကိုပုံပြီးတော့ဖြစ်ဆက်ပေးနိုင်တဲ့လျောက်ကျွန်တော်တို့လည်းပုံကြီးအားထည့်လုပ်နိုင်တဲ့အခါမှာအောင်မြင်ဖြစ်ထွန်းမှုကိုလည်းပဲအလိုလေးပေါ့နော်ခံစားရတာဖြစ်တယ်လို့မြင်ပါတယ်ဒီအနစ်ချုပ်ပြောရလို့ရှိရင်တော့ဒီလူတို့ရဲ့ပါဝင်မှုအင်အားကိုရနိုင်ကြများရအောင်စူးစမ်းစီရင်ပြီးတော့ဒီအားနဲ့ပဲဆောင်ရွက်လို့ဒီလိုအောင်မြင်မှုလေးတွေရရှိတာလို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဆက်ဆော့ဆော့ပြောရတဲ့မှာဒီစီပင်သာယာအနေနဲ့ပေါ့နော်ကာကြီးအဆင့်ကိုတိုးပြီးတော့ဆောင်ရည်တဲ့ဆိုတာအဲ့ဒါလေးနည်းနည်းရှင်းပြပေးပါဆရာစီပင်မှာအဆင့်လေးဘယ်လိုပါကြောင်းသူကဟိုဒီသူ့ရဲ့အခွန်ရှာပေးနိုင်မှုပေါ့နော်ဘယ်နာ
စီပင်အခွန်ရှာပေးတဲ့နေမှာဆိုရှင်ဒီဟိုအနေနဲ့လိုက်ပေါ်မြို့နယ်အနေနဲ့ပေါ့နော်ဆိုလို့ရှင် 1 billion ကျော်ရှာနိုင်နေပေါ့နော်ဒါဆိုလို့ရှင်တော့သူတို့အထူးအဆင့်ကိုတိုးပေးဖို့အတွက်ကိုအခွန်နဲ့တို့မယ်ဆိုလို့ရှင်ပြည့်မိတယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့တွေအထူးအဆင့်ကိုတိုးမြင့်ပေးလို့ရတာဖြစ်ပါတယ်ဒီလိုတိုးမြင့်ပေးတာရင်ဟိုနေတဲ့အများပဲဒီဝန်ထမ်းအခွင့်အရေးပုံတွေကိုလည်းပဲပို့ပြီးတော့ကြည်ကြည်ပြန့်ပြန့်နဲ့ဝန်ထမ်းများများနဲ့ဖြတ်ပြီးတော့ကျွန်တော်တို့တွေ ဟိုခံထားလို့ရတယ်ပေါ့နော
်ဟုတ်ကဲ့ပါဆရာဆိုတော့အမိုက်သိန်းနဲ့စနစ်လေးနည်းနည်းပြောပြပေးပါဆရာဘလို့ပုံစံနဲ့
သိန်းနာတော့လေဒါကျွန်တော်တို့ကတော့ရခင်အားနည်းချက်တွေပါရှိလေဒီအားနည်းချက်ကိုကျွန်တော်ဘလို့ဖြေကြမလဲပေါ့ဟိုဥပမာအဖြစ်အရင်ဆိုလို့ရှိရင်ဘာသာရေးမှုဖွဲ့မှုတအားနည်းတယ်ကိုရှာကိုသုံးစနစ်နဲ့တွားတဲ့အခါကျတော့ဟိုဘာပြောပြောပေါ့ဟိုဒီလမ်းမကောင်းဘူးဟိုလှုပ်ရှင်တယ်ရမွေးမွေးမလုံလောက်ဘူးပေါ့နော်အမိုက်သိန်းဖို့ပြည့်အမိုက်သိန်းရင်နေမလုံလောက်ဘူးဝယ်ခြင်းနဲ့လူအမှန်တည်းပေါ့နော်ဘာသာရေးမငွေမရှိတဲ့အခါကျတော့မဝယ်နိုင်ဘူးအခုကျတော့ကျွန်တော်တို့တွေဒီအမိုက်တိန်ကားဆိုလို့ရှိရင်ဘာပဲပြောပြောပေါ့ဟိုလိုက်ကုန်မြို့နယ်နေနေဆိုလို့ရှိရင်အရင်နဲ့ဆောင်လို့ရှိရင်အများကြီးပေါ့နော်အများကြီးဆိုတာအခုလုံးလုံးစေကိုကျွန်တော်တို့ဒီအစင်းမြေအမိုက်တိန်ကြီးပေါ့ဟိုတော့ရိုးရိုးပေါ့ဆိုလို့ရှိရင်လိုက်ကုန်မြို့နယ်နေနေပဲဒီ၅စီးကြော်ကြော်လောက်ကိုရှိပြီပေါ့နော်ရှိပြီဆိုတော့မှကျွန်တော်တို့မှတော့ဒီအပတ်စဉ်ရက်ွက်က၁၉ရက်ွက်ရှိတော့ဒီတပတ်ကိုဒီရပ်ွက်ဒီရပ်ွက်ကဘယ်နည်းဘယ်နည်းဒါလို့သူတို့လမ်းကြောင်းနဲ့ရှိပြီးသားနောက်တစ်ခုကျွန်တော်တို့ကပြောတာကတော့ဒီလမ်းမကြီးတွေရှိတယ်ဒါကြီးကတော့ရပ်ပတ်နဲ့သွားလို့မရဘူးဒါကတော့အများကြီးသူမြင်ကွင်းမှာအမိုက်တရိုက်တင်နဲ့ရှိရှုလို့အဆင်မပြေဖြစ်နေဒါမျိုးကြတော့ဟို24နိုင်သဘောမျိုးပေါ့နော်မင်းကြီးညာညာဟိုတိတ်နဲ့စနစ်ပေါ့နော်ဒါတော့ဟိုတိတဲ့ဝန်ထမ်းတွေခြားထားပေးပါတယ်ဒီလိုလမ်းမကြီးတွေမှာဆိုလို့ရှိရင်ဟိုပုံမှန်နေအပြင်ဟိုအကြောင်းကြောင်းကြောင်းအမိုက်တွေဖြစ်ခဲ့လို့ရှိရင်လည်းပဲนี่ใส่อ่ะฉีดเสร็จပြီးတော့ချက်ချင်းတိမ်တဲ့ပုံစံမျိုးပေါ့เนาะလုပ်တယ်ပေါ့เนาะနောက်ပိုင်းလည်းပဲဓာတ်แท้ကောင်းတဲ့နီးလန်းတွေကိုစူးစမ်းပြီးလုပ်ဖို့လည်းကျွန်တော်တို့ဟိုစိတ်ကူးထားတယ်ပေါ့เนาะနောက်အရက်ဖက်အဖွဲစည်းတွေအားပေါ့အများကြီးကျွန်တော်တို့အားပြုလို့ရပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီစနေနေ့တိုင်းစနေနေ့တိုင်းဆိုလို့ရှိရင်ဒီမြို့ပေါ်မှာရှိတဲ့လူမှုအဖွဲတွေပေါ့အထူးသဖြင့်ဒီဖြူစင်တန့်ရှင်အဖွဲဆိုတာရှိပါတယ်သူတို့ဆိုအချိန်40ကျော်ပြီပေါ့เนาะအပတ်စဉ်စနေနေ့တိုင်းဒီစိတ်ဝင်စားတဲ့ပြည်သူလူထုတွေလည်းပါတယ်ပေါ့เนาะနည်းနည်းလေးတချို့နေရာလေးတွေအမိုက်တွေနည်းနည်းလေးဟိုညင်းညပပနဲ့အမြင်မကောင်းစူးစူးဝါမဖြစ်အောင်ပေါ့နော်နည်းနည်းလေးဖြစ်တာနဲ့ချက်ချင်းချင်းချင်းရှင်းတာမျိုးတွေလုပ်တဲ့အခါကျတော့ပြောချင်တာဌာနရဲ့အာထုံးမှုရောဒီအရက်ဖက်အဖွဲ့စည်းတွေပြည်သူလူထုရဲ့စိတ်ပါဝင်စားမှုတွေကပူပေါင်းဆက်လိုက်တဲ့အခါဒီအမိုက်တိန်စနစ်ကိုအားနည်းချက်လေးတွေကိုဟိုဖြေလျှော့တယ်ဟိုအားနည်းချက်လေးတွေကိုဖြေရှင်းပေးနိုင်တဲ့သဘောလေးတွေရှိသွားတာပါဟုတ်ကဲ့
ပါအဲ့တော့ဒီစီရင်ကဟိုဘောနော်တန်ရှင်းနဲ့ပတ်သက်ပြီးတော့တေချာတာဝန်ယူပေးနေမှာချမ်းမာရေးရောဘလောက်သွားပြီးတော့တက်ရောက်မှုရှိပါလဲဆရာ
အဲ့ဒါချမ်းမာရေးကတော့ကျွန်တော်တို့ဘောနော်ဒါတော့ဟိုတန်ရှင်းနဲ့ချမ်းမာရေးကလည်းဒါတော့ဆက်ဆက်နေတယ်လို့ပြောလို့ရပါတယ်ဆိုတော့ပြောချင်တာကတော့ဒီတန်ရှင်းကဏ္ဍကိုကျွန်တော်တို့တတ်နိုင်နေများစူးစမ်းဆောင်ရွက်တဲ့အခါမှာချမ်းမာရေးနဲ့ပတ်သက်လို့လည်းပဲဟိုတိုက်ရိုက်အချိုးကျပြီးတော့ဟိုခံစားရတဲ့သဘောမျိုးပေါ့နော်ဒီဘာပဲပြောဒီဟိုတန့်ရှင်းရဆိုတဲ့နေရာမှာပေါ့ကျွန်တော်တို့ဒီအမိုက်သိမ်းတာတန့်ရှင်းတာနေမကောက်ဘောနော်အသိပညာပေါ့နော်အဲတကယ်လို့ဇောကပါဆိုဒီလိုက်ကွန်မြူနီမှာဆို CBN ကော်မတီဖွဲ့ရရှိတယ်ပေါ့နော်ရှိတဲ့ခါကြလို့ရှင်ကျွန်တော်တို့ရက်ွက်တွေအပတ်စဉ်အတက်နိုင်ဆုံးကွင်းစင်းပေးဖို့ပေါ့နော်ကွင်းစင်းတဲ့နေရာမှာဒီ CBN နဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကိုပညာပေးုံနေမကောက်ဘောနော်ဒါစီသွားဟာပေါ့ကျွဲကူးရေပါပဲပြောတစ်ချက်ကုန်းတစ်ချက်ပါပဲပြောပေါ့နော်ဒါတန့်ရှင်းတွေကိုဘယ်ဖြစ်ဖြစ်စီမင်းစီမင်းစည်းကမ်းဖြစ်လို့ရှိရင်ဥပမာအဖြစ်အခွန်ခပိုင်းရင်လည်းစနေကြလိုက်နာဆောင်မယ်ဆိုလို့ရှိရင်ပြည်နယ်စီမင်းဝင်တွေတွုံးမယ်တန့်ရှင်းပိုင်းတွေကိုကျွန်တော်တို့စ조사လုပ်လို့ရှိရင်လည်းပဲတက်မှာရတဲ့လည်းအထောက်အကူဖြစ်မယ်ပေါ့နော်ဒါဒီတွေနောက်တစ်ခါဌာနချင်းနဲ့ပတ်သက်ပြီးတော့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနချင်းနဲ့ပေါင်းစပ်ပြီးတော့လည်းပဲဟိုအခုလုံးလုံးဆက်ပဲဟိုဟာပေါ့နော်2019လို့ပဲကိုရိုနာဗိုင်းရပ်စ်ဆိုပါတော့စီပင်ရောကျန်းမာရေးရောဟိုတယ်ခီးရောလာဝကရောတောင်းဆက်ပြီးတော့ကျွန်တော်တို့စူးစမ်းလုပ်နေတာပေါ့နော်ပြောချင်တာကတော့နောက်ဆုံးပြောလို့ရှိရင်တော့စီပင်ဌာနအနေနဲ့ကျန်းမာရေးဌာနနဲ့ကျန်းမာရေးခန္ဓာနဲ့ပတ်သက်လို့လည်းပဲဌာနချင်းချိတ်ဆက်ပြီးတော့ဆောင်ရွက်ကြရှိသလိုဟိုဓာတ်ရိုက်မချိတ်ဆက်နိုင်ပေမဲ့လည်းပယ်ဝိုက်ချိတ်ဆက်ပြီးတော့လည်းဆောင်ရွက်တဲ့ကြောင့်မို့လို့လည်းကျန်းမာရေးကိုတော့အထိုင်မြောက်တော့အထောက်အကူပြုတဲ့သဘောလို့ရှိပါတယ
်ဆရာဒီလိုမျိုးဖြစ်အောင်ဆရာဟိုလူလူအတိပညာပေးဖို့အများကြီးလိုပါတယ်ဆရာတို့ဘယ်လိုကြိုးစားနေပါလဲဒီလူလူတွေဓာတ်မျိုးပေါ့နော်ကိုယ့်အကူတန်းတန်းရှင်းရှင်းနေနိုင်အောင်ဒီအမိုက်ကိုစီးကန်းကြဖြစ်နိုင်အောင်ဒီမျိုးလေးတန်းရှင်းနေအောင်ဆရာတို့ပညာပေးတဲ့ဟိုအနေထားလေးပြောပြပေးပါဆရာ
ကျွန်တော်တို့အတိပညာပေးတဲ့နေရာမှာလည်းပဲဟိုနီလန်းတို့အမျိုးမျိုးရှိတယ်ပေါ့နော်အမျိုးမျိုးဆိုတာစိုးစိုးပြောတာတော့ဒီ match ပေါ့ဟိုမဖြစ်မနေဘူးဒါ saving committee ဆိုတာကျေဝင်ဖွဲ့စည်းထားတဲ့လုပ်ငန်းတောင်လည်းရှိတယ်။ရက်ွက်ထဲတော့သွားတယ်ပေါ့နော်။ဒါပေမဲ့ဟို saving အနေနဲ့ပဲမြို့ပေါ်ရက်ွက်တည်ကြီးပဲအဲ့လိုသိရှိနေလို့မရသေးဘူးပေါ့နော်။ saving နဲ့နိမိတ်ပြင်ပါပေါ့နော်။ဒါဆို ကြေးရအုပ်စုကြီးပဲရောက်သွားပြီဒါဆိုလို့ရှိရင်တော့ရက်ွက်ကြီးရက်ွက်တို့ကြီးအုပ်စုအုပ်ချုပ်ယူနေဆိုင်တယ်အထွေထွေအုပ်ချုပ်ကြီးပေါ့ပြောချင်တာကတော့သူတို့နဲ့လည်းပဲချိတ်ဆက်ရတယ်ဥပမာဆိုကြပါစို့စီဗင်နန်နမိတ်အတွင်းတော့တန့်ရှင်းတယ်နန်နမိတ်ကျင်ပါကြီးဟိုမိုက်တိုက်တင်တဲ့ရှုပ်ထွေးနေတယ်အမြင်မကောင်းအောင်လည်းပဲဒါမြို့တော်ရဲ့တန့်ရှင်းကိုထိခိုက်တယ်ဆိုတော့ကျွန်တော်တို့ကတော့ဌာနဆိုင်ရာချိတ်ဆက်မှုပေါ့ချိတ်ဆက်မှုဆိုတာဒီကြီးကအုပ်စုပြည်သူလူထုဆိုလို့ရှိရင်လည်းပဲသူ့နဲ့သက်ဆိုင်တဲ့ဌာနနေပြီးတော့အချိန်နဲ့တပြင်းညီပညာပေးနိုင်မှုမြို့ပေါ်ရပ်ွက်ဆိုလို့ရှိရင်လည်းသက်ဆိုင်တဲ့ဌာနအဓိကတော့စီဗင်ရတဲ့ပို့ဆိုင်တာပေါ့လေဒါပညာပေးနိုင်မှုနောက်တစ်ခုကျွန်တော်တို့ဒီလက်ကမ်းစာဆောင်ဖြန့်ဝေတာတို့နောက်တစ်ခုဒီ LED မှာလွင့်ပေးတာတို့ဒါမျိုးလေးတွေပေါ့နော်နောက်တစ်ခါအော်ပါတော့ဒီဒီလူလူရဲ့စိတ်ပါဝင်စားဖို့ပေါ့နော်ဝင်စားဖို့ဆိုတာဒီလိုကျွန်တော်တို့ဟိုရှေ့ရနေပြီးတော့ဥဆောင်ဥရွက်ပြီးတော့လုပ်ပြလို့ရှိရင်တော့အနည်းနဲ့များတော့လိုက်ပါလာတာရှိပါတယ်ဆိုတော့ကျွန်တော်တို့အဓိကတော့လက်တွေ့ကျကျဆောင်ရွက်နိုင်တာလည်းပဲအဓိကစီရင်မှုတစ်ခုလို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆက်အဲဒီမှာတော့ဟိုဟာတစ်ခုသိကျင်တာလေးပေါ့နော်ဒီကရှေ့တန်းသားရမှာအပိုက်တွေကိုဟိုသွားပြီးတော့ဆရာတို့ကောက်တယ်ကောက်ပြီးတော့ဆွန့်ပစ်တဲ့အခါမှာဘယ်လိုပုံစံနဲ့ဆွန့်ပစ်ပါလဲဆရာဒီဆွန့်ပစ်တဲ့အမိုက်တွေကိုဟိုမီးရှို့တာတို့ပေါ့နော်ဟိုဘယ်လိုဟိုကျင်းနေသူဆိုတော့တိမ့်တာတို့ဘယ်လိုပုံစံမျိုးနဲ့တိမ့်ပါလဲဆရာနောက်ပြီးတော့တချို့ဒီဆွန့်ပစ်အမိုက်တွေကနေပြီးတော့မှဝင်ဆွန့်အင်ပြန်ပြီးထုတ်တဲ့ဟိုအဆင့်ထိပေါ့နော်ပြန်ပြီး recycle လုပ်တဲ့ဟာတွေနောက်ဒီဆွန့်ပစ်အမိုက်တွေထဲမှာရောရိုးရိုးဟို recycle လုပ်တာတွေဆရာဆရာတို့ရဲ့ဟို
မိုက်ကော
အနေထားလေးနဲ့ပြောပြပေးပါဆရာ
ဆိုတော့လုံးလုံးစီတော့ကျွန်တော်တို့ကတော့ဒီ recycle ကိစ္စကိုမဆောင်ရနိုင်သေးဘူးပေါ့เนาะဒါကျွန်တော်တို့အနေနဲ့လုံးလုံးစီမှာတော့ဒီ driver မျိုးနဲ့အနေနဲ့အမိုက်ချင်းနှစ်ချင်းရှိတယ်ပေါ့เนาะဒီမှာအမိုက်ဆူဆူတတ်တတ်အမိုက်၆ဆူတတ်တတ်အမိုက်၆ဆူတော့မရှိတယ်ပေါ့လုံးလုံးစီတော့ recycle တော့ပြန်မလုပ်နိုင်သေးဘူးပေါ့เนาะဒါပေမဲ့ကျွန်တော်တို့လည်းဟိုစောစောပြောဆိုလို့ပေါ့တစ်နှစ်တစ်နှစ်ကိုအားနည်းချက်လေးတွေကိုနည်းနည်းများနည်းအောင်ဒီလိုပဲကြိုးစားရွက်သွားတယ်။ဥမာအစိုးရတက်ကစားခြင်းစီဗီနဲ့ပတ်သက်လို့အမိုက်မှာဗေဒနာကြုံရလို့ဆိုရင်အမိုက်ချင်းအတီတကြားမရှိဘူး။အမှတော်တော်လုပ်ပါတယ်။ရက်ွက်နဲ့နီးလို့ရှိနေမိရှို့ရဲ့အနံ့နဲ့ထွက်တယ်။ဒါတွေရမှအစားပေါ့နော်။ဒါကလွိုက်ကုန်မျိုးတွေနဲ့မကောက်ဘူး။ကျန်တဲ့မျိုးတွေပါ။အမိုက်ချင်းကိုတတ်တမမနဲ့နေရာကိုဟိုအတီဖြစ်ဖို့အတွက်ပေါ့နော်။မြေပိုင်ဆိုင်မှုမှာစားပေါ့နော်။ဟိုလုပ်တယ်ပေါ့။လုံးလုံးစေဒီအမိုက်ကိုစုံပစ်ပြီးတော့ဟို recycle လုပ်တာနဲ့ပတ်သက်လို့တော့မလုပ်နိုင်သေးဘူး။မင်းရှိုးတဲ့စနစ်နဲ့ပဲလုပ်နိုင်သေးတယ်ပေါ့နော်။နောက်ပိုင်းတော့ကျွန်တော်တို့တော့စူးစမ်းသွားမယ့်အစီအစဉ်ရှိပါတယ
်။အခုလုံးထဲဆရာစိတ်ရှင်လက်ရှင်နဲ့ဖြည့်ချပေးတဲ့အတွက်ဆရာအများကြီးကျေးဇူးတင်ပါတယ်ဆရာ
။ကျွန်တော်ကျေးဇူးတင်ပါတယ်။ဘာလို့ပြောဖို့ဒီဟိုအတင်းဆုံးပြည်နယ်ဖြစ်တဲ့ကြရပြည်နယ်ဟိုပေါ့နော်ဒီလိုမျိုးလေးစိတ်ဝင်စားနဲ့လာရောက်ပြီးတော့သတင်းရယူဆောင်ပေးတဲ့နော်ဒီလိုရကတာဝန်ရှိတဲ့မာယူလည်းပဲဒီနေ့ကိုစားအစိုးရဖွဲ့ကိုစားဌာနကိုစားအများကြီးကျေးဇူးတင်ပါတယ်လို့
မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်တမရော်ရဲ့မူရည်စီစစ်စင်ရေးနဲ့ပြည်သူ့စစ်အဖွဲ့ဖြတ်သိမ်းမှုဘာကိုရည်ရွယ်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ကျမအင်ဂျင်နိုင်ကဥစီသူအောင်မြင့်နဲ့အတူကူညီတင်ဆက်ထားပါတယ်ရှင
်။ဒီကရဲ ABDN ကတမရော်တပ်ဖွဲ့ဝင်တွေဟာချမ်းပြည်ကုတ်ခိုင်မြို့နယ်ကောင်းခါကျေးရွာဧရိယာမှာကျန်ွေ48ဘီလီယံဘိုးလောက်ရှိမယ်လို့ခန့်မှန်းရတဲ့ infantryn စိတ်ကြွဆေးပြားသန်း20ဘိန်းပြူမှုတ်တွေနဲ့မူရစ်ဆေးဝါးကုံကြမ်း infantryn အမှုတ်တွေသိမ်းဆည်းရမိခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အရင်ကဖမ်းမိတာတွေနဲ့ပေါင်းလိုက်ရင်ကျန်ွေဘီလီယံ400နီးပါးလောက်တန်ဖိုးရှိတဲ့မူရစ်ဆေးဝါးနဲ့ကုံကြမ်းတွေဆက်ဆက်ပစ္စည်းတွေဖမ်းမိတာဖြစ်ပြီးဒေါ်လာနဲ့တွက်ရင်သန်း280ကျော်ဘိုးလောက်ရှိတာမို့အတော့ကိုများပြားတဲ့ပမာဏလို့သတ်မှတ်နိုင်ပါတယ်။ဒါဟာမြေပေါ်ကဧရိယာတစ်ခုထဲမှာဖမ်းမိတာတွေတဲ့ပမာဏအများဆုံးလို့တော့သတ်မှတ်နိုင်ပါတယ်အခြားတစ်ဖက်ကကြည့်လိုက်ရင်လဲတမတော်ရဲ့ကုတ်ကဲမှုအောက်မှာရှိတဲ့ပြည်သူ့စစ်အဖွဲ့တစ်ခုထိန်းချုပ်တဲ့ဧရိယာမှာဒီလောက်များပြားတဲ့မူရစ်ဆေးဝါးကုန်ကြမ်းနဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိတာကိုကြည့်ရင်အဲ့ဒီဧရိယာဟာမူရစ်ဆေးဝါးထုတ်လုပ်ဖြန့်ဖြူးတာကိုတရားဝင်လုပ်ငန်းတပ်ဖွဲ့သဘောထားပြီးလုတ်ကင်နေကြတာများလားလို့တော့တွေးတောเสียဖြစ်စီပါတယ်ဒီလိုပဲဖြစ်ဖြစ်အခုချိန်မှာတော့တမတော်ဟာအဲ့ဒီဒေသအတွင်းမူရစ်ဆေးဝါးထုတ်လုပ်မှုတွေကိုတော်နှင်းရှာဖွေသိမ်းဆည်းတာမျိုးလုပ်နေပါပြီ။တပ်မတော်ဟာဘာကြောင့်ကူးချိန်ကြမှာပြည်သူ့စစ်အဖွဲ့တစ်ခုနယ်မြေထဲမှာမူရစ်ဆေးဝါးနှိမ်နှင်းဖို့ Lo lai ada le sura, seven zabu kau ne megon ku pilan ni bare. Kurba eri petan ajau, lela sanse cija ayau ma.
Lashi temroga muiya siwari wiyau shapui tengse mu lokere ne migu. Deda kamiga kau ka bidu sin ne mi lu tija bare. Di area ha, yenga kiai kacin lene kai tapue tamha line. Lao kan tapueri achi chage jare ne mi pi bare. Tango ya guzet kunima. Umatuno, Kausangne, KIA Demha Liha, Mula, KIA Puega, Quetrapi, Sit Soyane, Pika Yese, Nyeye Lokevare, Sit Soyane, Piyap Yena, Umatuno, Ne, Tutapueha, Thru Lenet, Thru Sakai Tabi, Thru Nemi, Thru Tencho Queen Yagevare, Natalshin Nabai, A Pika Yese Tare, Dina Lenegai, Tapuerigu, Nejasang De, Damam Ho, Pitu Sit Pueri, Pi, Atuin Jambu, ဆစ်ဆိုးရဘက်ကဖြစ်အားပေးလာတဲ့အခါခွဲထွက်ကေအိုင်အေတမဟာလီကလက်ခံခဲ့ပြီးထောင်900
အခြားတစ်ဖက်မှာတော့ရခိုင်ပြည်နယ်မှာတက်မတော်နဲ့အေအေရခိုင်တပ်ဖွဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ထူးခြားတာတစ်ခုကအေအေဖွဲ့ရဲ့လက်နက်ခဲယမ်းထောက်ပံ့ရေးလမ်းကြောင်းဟာရှမ်းပြည်နယ်ကနေမန္တလေးရန်ကုန်ကိုဖြတ်ပြီးမှရခိုင်ပြည်နယ်တဲ့ပို့ပေးနေကြတာမျိုးပါရခိုင်ပြည်နယ်မှာတိုက်ပွဲတွေစကစားကအေအေဖွဲ့ရဲ့အင်အားကိုတက်မတော်ဘက်ကလျှော့တွက်ခဲ့ ကျွေးကြီးနဲ့လက်နဲ့ခဲရရဖို့ခက်လိမ့်မယ်လို့ထင်မြင်ကြကြပုံပေါ်ပါတယ်။ဒါပေမဲ့တကယ်တိုက်ပွဲတွေတိုက်ကြတဲ့အခါတမရတော်ခေါင်းဆောင်တွေမျှော်လင့်ထားသလိုမဟုတ်ပဲအေးတပ်ဖွဲ့အင်အားများပြားတာတွေ့ကြုံလိုက်ရပါတယ်။လက်ရှိရခိုင်ပြည်နယ်မှာတမရတော်ကအေးကိုဖြတ်လေးပြားစစ်ဆင်ရင်မျိုးလုပ်ကင်နေတာတွေ့မြင်ရပါတယ်။စစ်တပ်နဲ့ပစ္စည်းဖြစ်တဲ့ရလမ်းကြောင်းတွေရပ်တန့်
တမရော့ဘက်ကထုတ်ပြန်ချက်တွေကိုကြည့်လိုက်ရင်ပဲတဲ့ရင်တန်းတွေတိုက်ခိုက်ခံရတာစစ်လေးကျင့်ရေးကြောင်းလိုမျိုးတိုက်ခိုက်ခံခဲ့ရုံကဗျူဟာဂုံးကိုဝိုင်းဝန်းပိတ်ဆို့တိုက်ခိုက်တာမျိုးတောင်ကြုံရတယ်လို့ဆိုပါတယ်။တိုက်ပွဲအတွက်တမရော့တိုက်ခိုက်ရေးရဟန်းရင်တွေတိုက်ရင်တွေစစ်သင်္ဘောတွေကိုအသုံးပြုတာမျိုးလည်းတွေ့ကြရပါတယ်။ဒီချိန်မှာဆိုရင်ပိတ်ဆို့ခံထားရတဲ့ဗျူ ီဖမ်းဆီးခံရတာမျိုးတော့ကြုံရပါတယ်ဒီအတွက်တက်မတော်စစ်ကောင်းဆောင်တွေဟာအေးအေးကိုချေမုန်းနိုင်ဖို့အတွက်ရခိုင်ပြည်နယ်တွေကတိုက်ပွဲဧရိယာလောက်တင်မကအေးအေးအဖွဲ့ရဲ့ဝင်ငွေလမ်းကြောင်းနဲ့လက်နက်ခဲယံထောက်ပံ့ရာလမ်းကြောင်းကြီးတွေကိုပါဖျက်တောက်ပစ်နိုင်ဖို့စဉ်းစားလာပုံရပါတယ်ပြီးခဲ့တဲ့အချိန်ကာလတွေအတွင်းအာဏာပိုင်တွေဟာရခိုင်ပြည်နယ်တွေကိုလက်နက်ခဲယံတင်ပို့ဖို့ကြိုးစားသူတွေအဲ့ဒီလိုတင်ပို့နေသူတွေနဲ့ဆက်ဆက်သူတွေကိုဖမ်းဆီးရမိတာတွေရှိခဲ့ပါတယ်။နောက်တစ်ချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုဖျက်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကနေတဆင့်နိုင်ငံတကာကိုတွားနေတဲ့မူရီစေဝါလမ်းကြောင်းကြီးပါ။ပြီးခဲ့တဲ့တစ်နှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာတန်းတဲ့ချီရှိတဲ့အဖက်တမင်းစိတ်ကြွဆေးတွေအချင်းချင်းဖမ်းဆီးရမိတာရှိခဲ့တယ်လို့အဲ့ဒီမူရီစေဝါတည်ယူမှုလမ်းကြောင်းမှာအေးအေးအဖွဲပါဝင်ပတ်သက်နိုင်နေအဲ့ဒီကနေဝင်ငွေတွေရနေနိုင်တယ်လို့တက်မတော်ခေါင်းဆောင်တွေကရောနိုင်ငံရေးအကဲခတ်တချို့ကပါကြဲကြဲပြန့်ပြန့်တန်တရာရှိနေကြပါတယ
်အဲ့လိုခြေနေမျိုးကနေတက်မတော်ဟာရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်ကကောင်းခါပြည်သူစစ်နယ်မြေထဲဝင်ရောက်ပြီးမူရီစေဝါနဲ့ဆက်ဆက်ပစ္စည်းအမြောက်များသိမ်းဆည်းတဲ့အခြေအနေဖြစ်ပေါ်လာတာပါဒါဒီမကကောင်းခါပြည်သူစစ်အဖွဲ့ကိုလည်းသူတို့ပိုင်လက်နဲ့အလက်2000နီးပါတက်မတော်စီအနှံစီလိုက်ပါပြီလက်ရှိကောင်းခါပြည်သူစစ်အဖွဲ့ဝင်ဘလောက်ရှိတယ်မသိနိုင်ပေမဲ့အလိုက်တဲ့လက်နက်ခဲရအရေးအတွက်ကပဲတက်မတော်တိုက်ရင်9 6ရင်းစာလောက်ရှိတာတွေ့နိုင်ပါတယ်အဓိပ္ပာယ်ကတော့အဲ့ဒီပြည်သူ့စစ်အဖွဲ့ဟာမူရင်းစီဝါလုပ်ငန်းတွေမကလက်နက်အယောင်းဝယ်ပါလုံးနေတယ်လို့တွက်ဆနိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်တက်မတော်ဘက်ကတော့ရခိုင်ပြည်နယ်မှာအေးအဖွဲ့ကိုချေမုန်းနိုင်မှုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြေညာတာအပြင်ကောင်းခါပြည်သူ့စစ်နယ်မြေထဲဝင်ပြီးမူရင်းစီဝါထုတ်လို့ရရင်းမြစ်တွေကိုရှင်းလင်းတာအဖွဲ့ကိုဖျက်သိမ်းတာကိုပါလုပ်ကင်ခဲ့ပါတယ်တကယ်လက်တွေ့အေးအဖွဲ့ဝင်ငွေထိခိုက်ပြီး ye kai bi ne myaw pai nga tharu tat phwe win ni si po ni de le na khaya thau pai ye lan jaung ni yat sain twa ma la phat le pya jaung e phwe e ya chi ne bi tat mro ga che mhou lai nai ma la su ra ga do set bi saung ji ya me kaisa phit jaung ma
ဒီရောရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုန်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေလီဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့
ဖီယိုအေဝိုင်းတော်သားများအားလုံးစိတ်လက်နှပါကြည်လင်ရှင်သာပြီးတော့လူအင်ဟူသမျှအထမြအောင်မြင်ပါစေရှင်။ဟုတ်ကဲ့ပါ။မင်္ဂလာရှိလာတဲ့အစုတောင်းလေးပါနော်။အထူးပဲကျေးဇူးတင်ပါတယ်ဒီသောရရှင်လေးစိတ်လက်နှပါကြည်လင်ရှင်များပါစေလို့ပြန်ပြီးတော့အစုတောင်းပေးကြပါတယ်ရှင်။ ကျွန်တော်ဟာမျက်မြင်တရားဖြစ်ပါတယ်ကျွန်တော်ဗီအိုကိုအမြဲနားထောင်ခဲ့ပါတယ်အစီအစဉ်အားလုံးကိုကြိုက်ပါတယ်အထူးသဖြင့်အီဒီယန်အင်္ဂလိပ်စာအသုံးအနှုန်းကိုပို့ပြီးသဘောကျပါတယ်အင်တာနက်ဝက်ဘ်ဆိုက်ကဆွဲယူနားထောင်ရတာအဆင်မပြေလို့ပါအတန်းဖိုင်းတစ်စုတစ်စည်းတည်းရနိုင်ပါသလားခင်ဗျာကျေးဇူးပြုရေးအဆင်ပြေအောင်ပို့ပေးစီခြင်းပါတယ်ဟုတ်ကဲ့ပါကျွန်မဒီသောရရှင်ကိုပြန်ကြားပေးခ
ကျွန်မအစားဆုံးပဲပြန်ရှင်းပြကြပါမယ်เนาะဒီအတန်းဖိုင်လေးအားလုံးကိုကျွန်မတို့ရဲ့ VOA မြန်မာပိုင်း website စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာတင်ထားပေးပါတယ်အဲ့ဒီစာမျက်နှာကိုရောက်ပြီဆိုရင်တော့အင်္ဂလိပ်စာလေ့လာမယ်ဆိုတဲ့အကွက်မှာတွားပြီးတော့နှိပ်လိုက်ရင် American သုံး EDM စာမျက်နှာဆိုပြီးတော့ပေါ်လာပါလိမ့်မယ်အဲ့ဒီစာမျက်နှာကိုရွေးချယ်လိုက်ရင်တော့ဒီ American Indian အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအတန်ဖိုင်ရောစာရောအားလုံးတစုတစည်းတည်းရရှိနိုင်ပါတယ်။အကယ်၍ကျမတို့ VOA မြန်မာပိုင်း website ကတိတ်ပြီးတော့မြန်မာနိုင်ငံကနေပြီးယူရတာကြားတယ်ဆိုရင်တော့ကျမတို့ VOA Facebook စာမျက်နှာပေါ်မှာလည်းတင်ထားပေးပါတယ်။အဆင်မပြေရင်ပြန်ပြီးတော့ပြောပါအောင်နော်။တော်ရရှင်ဦးတာနုကတော့တင်းနင်းရေ TV မဂ္ဂဇင်းစီစဉ်ကိုကြည့်ရှုပြီးတော့ဘာတင်းမဲဖြစ်ဖြစ်တင်းရရင်တော်ပါပြီတဲ့ဒီတင်းဟုတ်တယ်မဟုတ်ဘူးမှန်တယ်မမှန်ဘူးဆိုတာနားထောင်သူဆုံးဖြတ်ပါလိမ့်မယ်ဆိုရရေးလာပါတယ်အောင်ကိုဆိုတဲ့တော်ရရှင်ကတော့ဒီကျမတို့ VOA မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့ရွှေပြောင်းမြန်မာတွေအတွက်တင်းကိုထုတ်လွှင့်ပေးပါလို့ VOA ကိုတောင်းဆိုပါတယ်တဲ့နောက်ထပ်ကချင်းပြည်နယ်ဗမော်ခရိုင်ကရေးလာတဲ့တော်ရရှင်လန်လေးဆိုတဲ့တော်ရရှင်ကလည်း VOE ကိုစားရည်စင်ပါတယ်ဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOE ဝိုင်းတော်သားများအားလုံးကိုစိတ်ကြပါရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်ကချင်းပြည်နယ်ဗမော် KI မန်စီမြို့နယ်မန္တာအုပ်စုနေလန်လေးဖြစ်ပါတယ် VOE Radio အစီအစဉ်ကိုလည်းအားရင်အားလို့နားဆင်အားပေးနေပါတယ် Facebook ကနေလည်းကြည့်ပြပါတယ်ဒီမှာမေးချင်လို့ပါ VOE ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာတွေရှိပါတယ်မြို့နယ်ရက်ရွာကအဖြစ်အပျက်တွေကိုလည်း VOE ကိုပေးပို့ချင်ပါတယ်ဘယ်လိုပို့ရမှန်းလဲမသိလို့ပါပြပြရမယ့်လိစာလေးရကြပါတယ်အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားရမယ်ဆိုတော့ကျမတို့ဒီစာရေးနိုင်တဲ့လိစာကိုဒီအစီအစဉ်အဆုံးမှာပြင်ညာပေးပါမယ်နော်ဒါမှမဟုတ်ရင်အခုပို့တယ်လို့ပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ကြပါတယ်ဆိုပြီးရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ပို့လို့ရတဲ့နေရာမှာလည်းလှမ်းပြီးတော့ရေးလို့ရပါတယ်အဲ့ဒါတော့တယ်လီဖုန်းနဲ့သုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မှာမဖြစ်ပါဘူး။ဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြီးညာပေးတဲ့လိပ်စာကိုစာထည့်လိုက်လို့ရပါတယ်ရှင်။နည်းနည်းရောက်စေချင်တယ်ဆိုရင်တော့အင်တာနက်ကအမြန်ဆုံးလို့ပဲပြောချင်ပါတယ်။အခုဒီဘွားရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဖော်ပြခဲ့တဲ့စာမားတွေပေါ်မှာတော်ရရှင်ရဲ့တုံ့ပြန်ချက်တွေကိုပြောပြပေးသွားပါမယ်။တော်ရရှင်ရဲဟင်းစော်က
မြန်မာနိုင်ငံမှာစီးပွားရေးလုပ်ကိုင်များလင်းမြန်းစွာတိုးတက်ပြောင်းလဲစေချင်တာပြည်ပရောက်မြန်မာအလုပ်သမားများနဲ့မြန်မာပြည်သူပြည်သားတိုင်းမှာပဲခင်ဗျာ။ကျွန်တော်တို့မျှော်လင့်ထားတဲ့အစိုးရရဲ့လက်ထက်မှာစီးပွားရေးတိုးတက်မတက်တော့မသိရပါ။ပုံစံတော့ညှင့်တက်လာအမှန်ပါ။မြန်မာပြည်စီးပွားရေးအလင်းမြန်တိုးတက်ပြောင်းလဲလာပြီးအိန္ဒိယနိုင်ငံများကိုကျော်တက်ချင်ပါတယ်။နိုင်ငံသားတိုင်းအစိုးရကိုအားကိုးမနေပဲကိုယ်ဟောကိုကိုပြီးတက်နိုင်တဲ့ဘက်ကတ တပတ်တလန်ကူညီကြရင်မကြခင်တိုးတက်ပြောင်းလဲလာမှာအမှန်ပါကျေးဇူးတင်ပါတယ် VOA ဝိုင်းတော်သားတွေကျမ်းမာစီအောင်ဆုတောင်းလိုက်ပါခင်ဗျာ
မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မတက်တော့မသိကုံစည်နှုံးတွေကြီးမြင့်လာတာကတော့အမှန်ပဲလို့ရေးလာပြီးတော့ဒီတော်ရရှင်ကတော့ဒီအစိုးရကိုတိတ်ပြီးတော့အားကိုးမနေပါနဲ့လို့ပြောလာပါတယ်တော်ရရှင်ဦးမင်းမင်းကတော့ဒီမြန်မာနိုင်ငံစီးပွားရေးတိုးတက်မှုကဘာများလိုအပ်နေလဲဆိုပြီးတော့သူမြင်တဲ့အချက်ကိုထောက်ပြလာတာပါ
မြန်မာနိုင်ငံမှာဘာပဲလုပ်လို့ရှေ့ကအားကျိုးမှန်တက်လုပ်ပြီးနောက်ကအောင်မြင်မှုရှိရှိမရှိရှိသူတေသနာသေးချာလုပ်တာအားနည်းချက်ရှာပြီးပြင်ဆင်ဆောင်ရွက်နိုင်တာအားနည်းတယ်လို့မြင်ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့စီမံချက်ကောင်းကောင်းနဲ့စနစ်တကျဆောင်ရွက်နေသလိုတကယ်ရလက်အမှန်ကိုလည်းအစိုးရဌာနကစည်ရင်းလိန်တွေကိုအခြေမခံပဲအမှန်တကယ်ထဲထဲဝင်ဝင်လေ့လာပြီးတော့အားနည်းချက်တွေကိုအပြေရှားအမြဲပြုပြင်သွားမယ်ဆိုရင်အားလုံးကတက်ညီလက်ညီဆောင်ရွက်သွားကြမယ်ဆိုရင်အောင်မြင်လိမ့်မယ်လို့ယုံကြည်ပါတယ
်။ရှေးကအလုပ်ပြင်မယ်လဲနောက်ကနေပြီးတော့သူတေသနာလုပ်အားနည်းချက်ကိုတခြားရှာပြီးတော့ပြန်ပြီးတော့ပြင်ဆင်ဖို့အတွက်လိုအပ်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ဦးမင်းမင်းအကြံပြုလာတာဖြစ်ပါတယ်ရှင်။စစ်တပ်တွေမှာတပ်သားတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့စာရေးလာတဲ့တော်ရရှင်ရဲ့ရင်ဖွင့်ချက်ကိုဝေမျှပေးကြပါတယ်။ဟိုတယ်တော်ကလည်းအလားတူစာမျိုးတစ်စောင်ရရှိခဲ့လို့ကျွန်တော်တို့မြန်မာပြည်ကပေးစာများကိုကဏ္ဍကနေပြီးတော့ဖော်ပြပေးခဲ့ပါတယ်နော်။ဒီတစ်ခေါက်အစားကလည်းဒီတပ်တွေမှာလုံးတဲ့ပြည်ရဲ့သားနဲ့ကိုယ်ဆန္ဒနဲ့ကိုစစ်တပ်ကနေပြီးတော့အနာယူခွင့်မပေးပါဘူးဆိုပြီးတော့အခုလိုမျိုးသူတို့ကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပ
ါကျွန်တော်ကရုံနဲ့စစ်တနာကျုပ်လောက်ခံတက်တက်ကတက်ချက်ကြီးအဆင့်ရှိတဲ့သူပါတက်မလုံကတောင်းဝန်ထမ်းဆောင်ခဲ့တာစစ်သက်၁၈နှစ်ရှိပါပြီကျွန်တော်မှကြုံလာတဲ့အခက်အခဲကြောင့်တက်ကနေထွက်ဖို့ကြိုးစားခဲ့ပါတယ်တက်ထဲကိုဝင်တော့ကတက်မလုံက၅ပေါင်း၅စစ်သက်၁၀နှစ်ပြည့်လို့ရှိရင်တက်ထဲမှမနေချင်လို့ရှိရင်ထွက်ခွင့်ပေးမယ်ဆိုတဲ့စာချုပ်နှစ်ခုချုပ်ဆိုထားခဲ့ပါတယ်လက်တွေ့မှာဖြစ်မလာပါဘူးလူခွင့်ချိုးဖောက်တာပဲဖြစ်ပါတယ်အဲ့နောက်မှာစီးတက်နဲ့ညှိပြီးတော့တရားဝင်ဆေးဘုတ်လုပ်ပြီးတော့တက်ကထွက်ဖို့ကြိုးစားခဲ့ပါတယ်။ရတဲ့နီးနဲ့ထွက်တာပေါ့ဗျာ။ဒါမှလည်းတက်မတော်ကထွက်ခွင့်မပေးပြန်ဘူးဗျ။တက်မတော်မှမပြောရှင်လို့ထွက်ချင်တဲ့သူတွေကိုအတင်းကျပ်ချုံနှောင်ဖမ်းဆီးအရေးယူမှုတွေလုပ်ဆောင်နေပါတယ်။ဒီစစ်တီတွေဟာနိုင်ငံတော်ပုံကန်တာလည်းမဟုတ်ပါဘူး။လူသက်ဓများတိုက်တာလည်းမဟုတ်ပါဘူး။အခုအရေးယူဖမ်းဆီးခံရတဲ့သူတွေကပင်စင်စားတွေနဲ့တက်ကထွက်ခွင့်ပြုပြီးတော့ခံစားခွင့်စားနေတဲ့သူတွေပါ။အားလုံးတနိုင်ငံလုံးဆိုရင်အယောက်400လောက်ရှိပါတယ်။အတင်းလိုက်ဖမ်းနေတော့ကြောက်လန့်ပြီးတော့တခြားနိုင်ငံတွေနေဆက်တွေတော်တဲ့တွေကိုပြေးကြတဲ့သူတွေများပါတယ်စစ်တီတချို့တော့တက်ကိုပြန်ပြီးတော့သတင်းပို့ကြပါတယ်ဆိုလိုတာကတက်မလို့မနေချင်တော့တဲ့သူတွေကိုဘာလို့ထွက်ခွင့်မပေးချင်တာလဲဒီစစ်တီတွေကိုအရေးယူပြီးတော့ပြန်လဲတာဝန်ထမ်းဆောင်ကြမယ်ဆိုတော့သူမှစိတ်မှမပါတော့တာဘာကြိုးရှိမှာလဲသူတို့ကိုထွက်ခွင့်ပြုလိုက်ရင်ရောတက်မလို့ကြီးကကွယ်ပြောက်သွားမှာမို့လို့လားတက်မလို့ကြီးကဲတွေကရောလက်အောက်ငယ်သားတွေပေါ်မှာတနာညှတာမှုမရှိတော့ဘူးလားဗျစစ်သက်၁၀နှစ်ဆိုရင်တော့နိုင်ငံသားတဦးရဲ့တာဝန်ကျေပွန်ပြီလို့ထင်ပါတယ်တောင်းဝန်ကြီးတဲ့ဒီလူတွေဒီလိုမျိုးမလုပ်သင့်ဘူးလို့ထင်ပါတယ်။အင်အားလျော့ပါဆိုလို့ရှိရင်ဒီလူတွေကစိတ်မှမပါတော့တာနိုင်ငံတော်လစာရိတ်ခါဖြုံးတီးသလိုပဲဖြစ်နေပါပါ။အခုဆိုရင်ဖမ်းဆီးခံထားရတာတချို့စစ်သည်တွေဆိုရင်၅လောက်ရှိပါပြီ။ကျွန်တော်တို့တွေဟာတပ်မတော်ကိုချစ်သလိုပဲတပ်မတော်မှာတာဝန်ကြီးခဲ့တဲ့စစ်သည်တွေပါ။ဒီစစ်သည်တွေကိုဖမ်းဆီးချုပ်နှောင်ရေးယူမှုတွေမလုပ်ဖဲနဲ့တပ်မတော်မှာထောက်ခွင့်ပြုရေးကိုလည်းတပ်မတော်ကြီးခဲ့တွေကစဉ်းစားပေးစီလိုပါတယ်။အနာဂတ်ဒီမိုကရေစီနိုင်ငံတော်ကြီးမှာဒီလိုမျိုးမဖြစ်သင့်တော့ဘူးလို့ယူဆပါတယ်။အခုလိုမျိုးအတင်းအဓမ္မဖန်စီအေးယူစစ်မှုပြန်ထမ်းဆိုတာကတော့စစ်ကြုံစနစ်ဆိုကြီးလို့ပဲပြောရမှာပါဒလိုရီလုတ်လီတမရော်ရဲ့ဂုံတိတ်ခါညှွန်းလွှမ်းလီပါတက်ထဲကိုဘသူမှဝင်ရင်ကြတော့မှာမဟုတ်ပါဘူးဘာမှအပြစ်မလုပ်ဘဲနဲ့ထောင်ကြတာနဲ့သွားပြီးတော့တူနေပါလိမ့်မယ်တက်ကျုပ်ကြီးနဲ့တကွတမရော်ကြီးကဲတွေတနာကျင်တာသောအဖြစ်ကိုယ့်ရဲ့မိမိစစ်တီတွေပေါ်မှာထောက်ခွင့်ပြုစီကြပါလေခင်ဗျာအလေးနဲ့ကိုမြတ်တရားခံပါတယ
်ဒါကတော့စစ်တပ်မှာလုတ်တဲ့ပြည့်ပြီမဲ့လေတက်မတော်ကထွက်ခွင့်မပေးထွက်ချင်နေတဲ့ဒီစစ်တီတွေအကုန်လုံးဒုက္ခရောက်ရပါတယ်ဆိုပြီးတော့တက်မတော်တွေကစစ်တီတယောက်ဖြစ်ပါတယ်ဆိုပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်မြန်မာတိချစ်သောရရှင်တွေအတွက်မြန်မာတိချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးတော့ဖြည့်ပြေးသွားဖို့ရှိပါတယ်နော်မြန်မာ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့မယ်ဆိုရင်famishatviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။အခုတော့သွားရှင်နေကိုမြန်မာတခြင်းလေးတစ်ခုနဲ့ဖြောပြပေးကြပါတယ်ရှင်။ဒီတခြင်းလေးကတခြင်းဟောင်းလေးလို့လည်းပြောလို့ရပါတယ်။ဒါပေမဲ့အခုကျမှနားထောင်နေသူတွေအတွက်လည်းတခြင်းတက်လို့ပြောလို့ရတဲ့တခြင်းဖြစ်ပါတယ်။ဝိုင်းစုခိုင်တဲ့တီဆိုထားတဲ့အချက်နဲ့လွမ်းဆိုတဲ့တခြင်းလေးနဲ့ဒီတပံမြစ်တာတည်းလက်ဆောင်ပေးကြပါရစေ။ဒီတခြင်းလေးကတော့ကွဲလွန်သူတေးရစရာကြီးစောပွင့်မှုရေးဆက်ခဲ့တဲ့တခြင်းဖြစ်ပြီးတော့1989ခုနှစ်တုန်းကမေခလာတီဆိုထားတဲ့တခြင်းလေးဖြစ်ပါရစေ။မေခလာရဲ့အံ့ရောအံ့ရောဆိုတဲ့တေးစီးရီးမှာပါဝင်တဲ့တခြင်းဖြစ်ပြီးတော့အဲ့ဒီတုန်းကတော့ဘသူဖြစ်ဖြစ်မပြတ်ဘူးဆိုတဲ့တခြင်းကောင်းစဉ်နဲ့မေခလာတီဆိုထားခဲ့တာဖြစ်ပါရစေ။ဝိုင်းစုခိုင်တဲ့ကတော့အချက်နဲ့လွမ်းဆိုပြီးတော့ပြန်ပြီးတီဆိုထားပါရစေနော်။တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တည်ဆူထားတဲ့ဝိုင်းစုခိုင်တဲ့ရဲ့အချစ်နဲ့အလွမ်းဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော大背部来 ，VOA 妈妈玩做啥子呢？维稳站队长的人混杂的呢，这次签张罗的过，这另外的妈妈呢，今天让你们来帮一起呢吗？妈妈几个比较没事情啊，你讨论点啥比你帮一些？最初背个比的事情是 ，radio 跟你大爷南方来要说呢 ，VOA 一直在上面那么的，先比了哪些来买？这马瑞 website 里查看 themist.voanews.com 是帮一些，做啥子呢？阿龙训练参与查嘛这些。
ဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကမ္ဘာကယောဂါကိုရိုနာဗိုင်းရပ်စ်ကိုတားဆီးဖို့အသွားအလာကန့်သတ်တာတွေဆောင်ရွက်တာကြောင့်ဘယ်လ်ဂျီယံနဲ့နယ်သာလန်နယ်ဆက်စည်းမျဉ်းပေါ်ကကမောက်ကမဖြစ်ရတဲ့ရွာလေးတစ်ရွာအကြောင်းပြောပြပါမယ်။ချက်သမရနိုင်ငံကသုတေသနပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ရမှာရင်ငုတ်တဲ့မျက်မှန်တွေကိုမျက်နှာဖုံးအခါအဖြစ်သုံးလို့ရအောင်တီထွင်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုတားဆီးဖို့အသွားအလာကန့်သတ်တာတွေဆောင်ရွက်တာကြောင့်ဘယ်လ်ဂျီယံနဲ့နယ်သာလန်နယ်စပ်မြင်းပေါ်ကကမောက်ကမဖြစ်ရတဲ့ရွာလေးတစ်ရွာအကြောင်းပြောပြပါမယ်။ဗာရနာဆောဟာနယ်သာလန်ဘက်မှာရှိတဲ့ရွာလေးဖြစ်ပြီးဗရယ်ဟက်တော့ကတော့ဘယ်လ်ဂျီယံဘက်ကရွာလေးဖြစ်ပါတယ်။အရင်တုန်းကတော့ရွာလေးမှာစီးလေးတစ်ခုပဲခြားထားတာဖြစ်ပြီးနှစ်ဖက်စလုံးကရွာသားတွေလွတ်လွတ်လပ်လပ်သွားလာနိုင်ပါတယ်။အခုချိန်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ဘယ်ဂျီယံဘက်ကသူ့နိုင်ငံအတွင်းနေထိုင်သူတွေကိုအစားအသောက်နဲ့စီးပွားကလွဲရင်အပြင်းမထွက်ရဘူးလို့ကန့်သတ်လိုက်တဲ့အချိန်မှာနယ်သာလန်ဘက်ကရွာသားတွေကတော့သူတို့ဘက်ကဆိုင်တွေကိုလွတ်လွတ်လပ်လပ်သွားခွင့်ရနေတာပါနယ်သာလန်ဘက်မှာဖွင့်ထားတဲ့ဆိုင်တွေကိုဘယ်ဂျီယံဘက်ခြံကလူတွေကမြင်နေရပေမဲ့ဒါလို့မရပါဘူးဒီရွာလေးနဲ့ပတ်ဝန်းကျင်တစ်ခုလုံးဟာနယ်သာလန်နိုင်ငံအတွင်းမှာဖြစ်ပေမဲ့ဘယ်ဂျီယံအုပ်ချုပ်ခွင့်ရတဲ့နေရာ22ခုပါဝင်နေတာပါဗိုင်းရပ်စ်ကူးစက်မှုတွေပြင်းထန်နေချိန်မှာနယ်သက်တွေအားလုံးပိတ်ကုန်ပြီးအရင်တီထောင်တုန်းကပါဝင်ခဲ့တဲ့ရှန်ကန်စုံအဖွဲ့ဝင်နိုင်ငံအချင်းချင်း စစ်ဆေးပြီးမှလည်းဝင်ဝင်ပြုတ်နေပါတယ်အခုဒီရွာလေးမှလည်းလမ်းသေးသေးလေးတွေအကုန်ပိတ်ထားလိုက်ပြီးစစ်ဆေးရေးဂိမ်းရှိတဲ့လမ်းမကြီးကနေသာဝင်ထွက်ခွင့်ပြုတ်နေပါတယ်ခင်ဗျာ
ဒီနေ့မတ်လ30ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ Empire State အဆောက်အုံကြီးကိုဆေးရုံအရေးပေါ်ကားတွေမှာတုံးတဲ့အနီရောင်နဲ့အဖြူရောင်မီးလုံးတွေတက်ဆင်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကြိုက်ပွဲဝင်တယ်လို့ရှိတဲ့ကရင်ဆိုင်နေကြရတဲ့ဆေးဝန်ထမ်းတွေနဲ့ဆရာဝန်တွေကိုဂုဏ်ပြုခဲ့ပါတယ်။ဆေးရုံကားကမီးလုံးလိုအဖြူနဲ့အနီးကလဲစီလဲနေတာပါ။ညွှန်ပြမှုဟာအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့သေဆုံးမှုတွေအများဆုံးရှိနေတဲ့အနေအထားတစ်ခုဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာလူငယ်တွေအထက်ယောဂါလက္ခဏာတိတ်မပြင်းထန်နေတယ်လို့အသက်ကြီးသူတွေယောဂါအခန်းရှိသူတွေအဖို့ကတော့နမိုးနီးယားလိုပြင်းထန်တဲ့အဆုတ်ရောင်ယောဂါဖြစ်စေပြီးတော့အသက်သေဆုံးတဲ့အထိဖြစ်စေနိုင်ပါတယ်ရှင်။
ဖက်သမရနိုင်ငံကသုတေသနပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကိုတိုက်ချက်ရမှာရေငုပ်တဲ့မျက်မှန်တွေကိုဉာဏ်ဖုံးအကာအဖြစ်သုံးလို့ရအောင်တီထွင်ဖန်တီးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နှာခေါင်းစီးဉာဏ်ဖုံးတွေရှားပါးနေချိန်မှာအကုန်ကြတတ်တာတဲ့ရေငုပ်မျက်နှာဖုံးတွေကိုစစ်သုံးအဆင့်မြင့်ဆုံးစကားတက်ဆင်ပြီးဉာဏ်ဖုံးအကာအဖြစ်သုံးလို့ရအောင်ဖန်တီးခဲ့ကြတာပါ။ချက်နီးပညာတက္ကသိုလ်ကကျောင်းသားတွေကတီထွင်ခဲ့တာဖြစ်ပြီးတော့ဒီရေငုပ်မျက်နှာဖုံးကအမေရိကန်ဒေါ်လာ24ဒေါ်လာလောက်ပဲကျသိမ့်တာဖြစ်ပါတယ်။လူဦးရေ10တန်းကျော်ရှိတဲ့ချက်သမရနိုင်ငံမှာနှာခေါင်းစီးမျက်နှာဖုံးတွေအလုံးလောက်ရဖို့အခက်အခဲဖြစ်နေတာပါ။ဒီအတွက်တီထွင်သူတွေအဖွဲ့ကပြီးခဲ့တဲ့အပတ်အတွင်းမျက်နှာဖုံး 2200 ကိုပြောင်းလဲတီထွင်ခဲ့ပြီးတော့လာမယ့်သတင်းပတ်တွေအတွင်း 1000 ကျော်ထုတ်လုပ်ပေးမယ်လို့အဖွဲ့ခေါင်းဆောင်ကပြောပါတယ်။ချက်သမရနိုင်ငံမှာယောဂါကူးစက်တယ်လို့အတည်ပြုနိုင်သူ 2800 ကျော်ရှိပြီးတော့လူပေါင်း 4300 ကျော်ကိုစစ်ဆေးနိုင်ခဲ့ပါတယ်။ယောဂါကနေ17ယောက်ပြန်ကောင်းမွန်လာခဲ့ပြီးတော့လူ18ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ
တင်းငွေနေညပိုင်းပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ
်ကဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာအခုဆိုရင် 1.2 တန်းကျော်နဲ့သေဆုံးသူ 6,000 ကျော်ကျော်ရှိသွားခဲ့ပြီဖြစ်ပြီးဒီထဲမှာဥရောပနဲ့အမေရိကန်နိုင်ငံကထိခိုက်သေဆုံးမှုအများဆုံးရှိခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံအနေနဲ့ရှေ့လာမဲ့သတင်းပတ်တွေဟာအခက်အခဲဆုံးကာလတွေဖြစ်နေမယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာယောဂါကူးစက်ခံသူအရေအတွက်ဟာ 3,000 ကျော်ရှိသွားခဲ့ပြီဖြစ်ပြီးသေဆုံးသူကတော့ 8,100 ကျော်ရှိပါတယ်ဒီသေဆုံးသူတွေထဲမှာ 3,500 ကျော်ကတော့နယူးယောက်ပြည်နယ်တစ်ခုတည်းကဖြစ်ပါတယ်။ဥရောပဘက်မှာဆိုရင်စပိန်နိုင်ငံမှာတော့ယောဂါကူးစက်ခံသူအရေအတွက်ဟာ 3,300 ကျော်ရှိသွားပြီဖြစ်ပြီးတော့စပိန်ဟာဥရောပမှာအီတလီကိုကျော်ပြီးတော့ယောဂါကူးစက်ခံသူအများဆုံးရှိတဲ့နိုင်ငံဖြစ်လာပါတယ်။အာရှဘက်မှာဆိုရင်ဂျပန်နိုင်ငံတိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ130ကျော်ရှိတယ်လို့တိုကျိုမြို့တာဝန်ရှိသူတွေကကိုးကားပြီးတော့ဂျပန်နိုင်ငံရဲ့ NHK သတင်းကဒီနေ့မှပြောကြားလိုက်ပါတယ်။တဟာဂျပန်နိုင်ငံမှာတရက်ထဲမှာယောဂါကူးစက်မှုအများဆုံးကူးစက်ခံရတာလည်းဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ1000ကျော်သွားခဲ့ပြီဖြစ်တယ်လို့ NHK ကပြောပါတယ်။အခုရပိုင်းနေ့အတွင်းလူရေ73သန်းလောက်ရှိတဲ့တိုကျိုမြို့မှာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်တိုးလာတာကြောင့်လူတွေကိုအိမ်ထဲမှာပဲနေကြဖို့တိုကျိုမြို့အာဏာပိုင်တွေကပြင်းပြင်းထန်ထန်တိုက်တွန်းနေပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက် 3000 ကျော်ရှိပြီးသေဆုံးသူ83ယောက်ထပ်မံရှိပါတယ်။တိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်တွေတိုးလာနေတာကြောင့်ဗဟုအစိုးရအနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာဖို့တောင်းဆိုမှုတွေလည်းတိုးလာနေပါတယ်ခင်ဗျာ။ရှေ့တောင်အာရှနိုင်ငံတွေမှာဆိုရင်လည်းဗိုင်းရပ်စ်ကူးစက်မှုတွေထပ်ပြီးရှိလာနေပြီးဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့တော့ယောဂါကူးစက်ခံသူ152ယောက်ရှိပြီးတော့6ယောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်အခုဆိုရင်ဖိလစ်ပိုင်နိုင်ငံမှာယောဂါကူးစက်ခံသူစုစုပေါင်း 3,200 ကျော်ရှိသွားပြီဖြစ်ပြီးတော့သေဆုံးသူလည်း152ယောက်ရှိခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့နောက်ထပ်ယောဂါကူးစက်ခံသူ102ယောက်ရှိပြီးတော့3ယောက်သေဆုံးခဲ့တယ်လို့ထိုင်းကျန်းမာရေးဝန်ကြီးဌာနကဒီနေ့မှပြောလိုက်ပါတယ်။မလေးရှားနိုင်ငံမှာတော့ယောဂါကူးစက်ခံသူ189ယောက်ကိုထပ်မံတွေးရှိခဲ့ပြီးတော့4ယောက်သေဆုံးခဲ့တယ်လို့ပြောပါတယ်။ဒါကြောင့်မလေးရှားနိုင်ငံဟာယောဂါကူးစက်ခံသူ3600နဲ့ရှေ့တောင်အာရှဒေသတွေမှာယောဂါကူးစက်မှုခံရဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။ဒီနေ့နေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.